Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တန်ကနေ2015ခုနှစ် April 12ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ラインドミーター38 40နဲ့48တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။တော်ရရှင်အားလုံးရွှေလန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆံမိုးဝေပါတင်းငွေနေမနခင်အစီအစဉ်လေးကိုတာဝန်ယူပြီးတော့တင်ဆက်ပေးတော့မှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုမန္တလေးချမ်းနဲ့ကျွန်တော်ကြော်ကြော်သိင်းကြည့်နေမှာပါအမေရိကန်နဲ့ကျူဘာသမ္မတတွေစနေကတမိုင်းဝင်တွေ့ဆုံကြပါတယ်လီဗျားနိုင်ငံကမ်းလွန်မှာလူအပြည့်အစုံနဲ့တင်မောသုံးစင်းပေါ်ကရွှေပြောင်းဝင်ရောက်သူ1000နီးပါးကိုအီတလီကကယ်တင်လိုက်ပါတယ်ဘင်္ဂလားဒေ့ရှ်ဒေါ်လာရေးတိုက်ပွဲကာလအတွင်းဆက်ရာစုမှုကျူးလွန်ခဲ့မှုနဲ့ဘင်္ဂလားဒေ့ရှ်အစ္စလာမ်ဘဝဒီအတိုက်ခံခေါင်းဆောင်တဦးကိုဂျိုးပေးကွက်မြတ်လိုက်ပါပြီဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါပါခင်ဗျာ
ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေတင်ဆက်ပြီးကြားကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
ကျွန်တော်မရှိဘူးဘုံဘုံကတော့မပါဘူးဆိုရင်ကျွန်တော်မလောက်ပါဘူးလို့တော့ကြားကပြောနေတာဟိုလက်တွေ့ဟိုပုံရ
က်ဝန်ပြည်နယ်အတွင်းကြောင်မီသွေးသုံး Clear Sit တအားပေးဆက်ယုံတိဆောက်ရေးနဲ့ပတ်သက်ပြီးတော့တင်ပြပေးမယ့်သတင်းလွှာမှာအပြည့်အစုံကိုနားဆင်ကြရမှာပါအဲ့ဒါအပြင် Washington DC မှာကျင်းပနေတဲ့ Cherry Pan ပွဲတော်ရဲ့အကြောင်းပြပို့တဲ့သတင်းလွှာတစ်ပုဒ်ကိုလည်းတင်ဆက်ဖို့စီစဉ်ထားပါတယ်ဒါအပြင်မြန်မာအရေးသုံးသပ်ချက်ပြီးတော့မနက်ခင်းအင်္ဂလိပ်စာတင်ကားစာပို့ချချက်စားရတဲ့အတူညစနေနေ့ညနေပိုင်းကဆွေးနွေးကြတဲ့တိုက်ရိုက်လေးလမ်းကိုလည်းပြန်ပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်။အခုရေဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မန္တန္တာချန်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။အမေရိကန်သမ္မတဘရက်ကိုဘာမားနဲ့ကျူဘာသမ္မတရောဂတ်စထရိုတို့စနေနေ့ကတမိုင်းဝင်တွေ့ဆုံဆွေးနွေးကြပါတယ်။ကာလရှည်ကြာအထူးကြံဖဲထုတ်ထားတဲ့ကျူဘာအစိုးရနဲ့ပြန်ဆက်ဆံပြီးတော့စီးရီးကာလကွဲပြားမှုမှာဆမျက်နာတိဖွင့်ကျင်တယ်လို့သမ္မတဥပမာကပြောပါတယ်။ပနားမားနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပနေတဲ့အမေရိကတိုက်နိုင်ငံများထိပ်တီးအစည်းအဝေးပြင်ပမှာခေါင်းဆောင်တွေတွေ့ဆုံကြတာပါ။ဒါဟာပြင်နိုင်ငံခေါင်းဆောင်တွေကြားနှစ်ပေါင်း90ကျော်အတွင်းပထမဆုံးအကြိမ်တရားဝင်တွေ့ဆုံတာဖြစ်ပါတယ်။တခြားတွေ့ဆုံပွဲမတိုင်ခင်ထွက်လာတဲ့ရုပ်သံထုတ်လွှင့်ချက်ဒီမှာတော့မစ္စတာဥပမာနဲ့မစ္စတာကက်စထရိုတို့ဟာအစည်းအဝေးခန်းကျင်းလေးတစ်ခုထဲမှာဝန်ထမ်းတွေဘာသာပြန်တွေဝိုင်းရံပြီးဘေးကျင်းရှင်ထိုင်နေတာကိုတွေ့ရပါတယ်။အမေရိကန်နဲ့ကျူဘာကြားတန်တမာဆက်ဆံရေးအပြည့်အဝပြန်ထူထောင်မှုလုပ်ဆောင်နေကြတာနဲ့အမျှစနေနေ့ဆွေးနွေးပွဲကအလဲအပြောင်းအမှတ်တစ်ခုဖြစ်ဆက်တက်ရောက်စေနိုင်တယ်လို့သမ္မတဥပမာကနောက်ပိုင်းမှာတင်ပြတော့တွေကိုပြောပါတယ်ကျူဘာနဲ့တန်တမာဆက်ဆံရေးပြန်ထူထောင်တာကိုအမေရိကန်နိုင်ငံသားအများပြားကထောက်ခံကြပြီးကျူဘာလူလူရဲ့တခဲနဲ့ထောက်ခံမှုကိုရထားတယ်လို့လည်းသမ္မတဥပမာကပြောပါတယ
်ဤချင်းနိုင်ငံမှာမတရားအသိဉာဏ်ခံထားရတဲ့မွတ်စလင်ညီကိုရောများဖွဲ့ခေါင်းဆောင်မိုဟာမက်ဘာဒီနဲ့ကျန်73ယောက်ကိုအကြမ်းဖက်လုပ်ရက်တွေလှုံ့ဆော်မှုနဲ့တရားရုံးတစ်ခုကနေထိတန်းချမှတ်လိုက်ပါတယ်စစ်သွေးကြွအဖွဲ့ကိုထောက်ခံမှုနဲ့အမေရိကန်နိုင်ငံသားအီဂျစ်လူမျိုးမိုဟာမက်ဆော်တန်ကိုလည်းထောင်ဒဏ်တသက်တကျွန်းချမှတ်လိုက်ပါတယ်အခုလိုမိုဟာမက်ဆော်တန်ကိုထောင်ဒဏ်တသက်ချလိုက်တဲ့အပေါ်တော်လေးစိတ်ပျက်မိကြောင်းနဲ့သူ့ရဲ့ကျန်းမာရေးနဲ့ထောင်ချခံရမှုအပေါ်ကိုစိုးရိမ်ကြောင်းလဲအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုခဲ့ပါတယ်ဒါ့အပြင်လူသားချင်းစာနာထောက်ထားတဲ့အနေနဲ့မိုဟာမက်ဆော်တန်ကိုပြန်လွှတ်ပေးဖို့ကိုလည်းတောင်းဆိုခဲ့ပါတယ်အခုလိုတရားရုံးရဲ့စီရင်ချက်တွေကိုအယူခံဝင်ခွင့်ရှိပေမဲ့လည်းနှစ်နဲ့ချီပြီးတော့ကြာနိုင်ပါတယ်။အခုပြည်တံချခံရသူတွေဟာ2013ခုနှစ်တုန်းကအစ္စလာမစ်သမ္မတမိုဟာမက်မော်စီကိုယာရုကနေဖယ်ရှားခဲ့ပြီးတဲ့နောက်ပိုင်းထောင်နဲ့ချီပြီးတော့ဖမ်းဆီးခံခဲ့ကြရသူတွေထဲမှာပါဝင်ကြသူတွေဖြစ်ပါတယ်။မွတ်စလင်ညီကိုရောများအဖွဲ့ကိုထောက်ခံသူတွေကိုအစုလိုက်ပြုံလိုက်တရားစီရင်မှုတွေလုပ်နေတဲ့အပေါ်နိုင်ငံတကာကလည်းအီဂျစ်ကိုဝိုင်းပြီးတော့ဝေဖန်ခဲ့ကြပါတယ်။မွတ်စလင်ညီကိုရောများအဖွဲ့ခေါင်းဆောင်ဘာဒီကိုလည်းတခြားဆွဲချက်တင်နဲ့လည်းတရားဆွဲဆိုထားတာဖြစ်ပါတယ်
။နိုင်ဂျီးရီးယားနိုင်ငံမှာပြည်နယ်အုပ်ချုပ်ရေးမှုတွေနဲ့ပြည်နယ်လွှတ်တော်ကုသလှေတွေကိုရွေးကောက်တင်မြှောက်ဖို့မဲပေးခဲ့ကြတာနဲ့အမျှအကြမ်းဖက်မှုတွေကြောင့်လူခဏဦးသေဆုံးပါတယ်။အတော်လေးညင်းညံ့ရှိခဲ့တဲ့သမရရွေးကောက်ပွဲကနေလက်ရှိသမရဂလက်ဂျိုနသန်ကိုမိုဟမ်မာရူဘူဟာရီကအနိုင်ရလိုက်ပြီးတရင်နှစ်ပတ်အကြာမှာအခုလိုအကြမ်းဖက်မှုတွေဖြစ်တာပါ။ပြည်နယ်အုပ်ချုပ်ရေးမှု36ယောက်ကိုမဲဆန္ဒရှင်တွေရွေးကောက်တင်မြှောက်အောင်ဖြစ်ပြီးအဲ့ဒီအထက်က29နေရာမှာရှင်ပြိုင်သူတွေကရွေးရပါမယ်။မဲပေးသူအခြေအတွက်ကတော့သမရယူကောက်ပွဲတုန်းကတည်းကအနေပုံရှိပါလေ။အဲ့ဒီသမရယူကောက်ပွဲမှာသမရဟောင်းဂျိုနသန်ဟာဂျင်းချန်းနဲ့နီးနဲ့အာနာအပြောင်းလဲဖြစ်ပြီးယာရူကဖယ်ပေးလိုက်ရတဲ့ပထမဆုံးနိုင်ငံအကြီးကြီးဖြစ်သွားပါတယ်။တေဆုံသွားသူ9ယောက်ဟာ reverse ပြည်နယ်မှာအသက်ခံရတာလို့ယူကောက်ပွဲစောင့်ကြည့်လေ့လာသူတွေကပြောပါတယ
်။လီဗျားနိုင်ငံကမ်းခြေနဲ့29မိုင်ကွာလောက်မှာကျက်ပြုတ်သိမ့်နေတဲ့ဆက်လီ3စင်းပေါ်မှာလိုက်ပါလာတဲ့ရွှေပြောင်းချစ်ချနေထိုင်သူ1000နီးပါးကိုအီတလီရေတပ်နဲ့ကုန်တင်သင်္ဘောတွေကကယ်တင်ခဲ့ပါတယ်။သူတို့တွေကတယောက်ကတော့ကယ်ဆယ်ရေးသမားတွေဆက်လီတွေနားကိုမရောက်ခင်မှာတေဆုံးသွားခဲ့ပါတယ်ရွှေပြောင်းချစ်ချနေထိုင်လာသူတွေစီကအရေးပေါ်အကူအညီတောင်းခံချက်ကိုတောက်ကြနေကရရှိခဲ့ပြီးတော့စနေနေ့ထိကယ်ဆယ်ရေးလုပ်ငန်းတွေလုပ်ခဲ့ကြပြီးတဲ့နောက်သူတို့ကိုလမ်ပီဒူဇာကျွန်းစီကိုပို့ဆောင်ခဲ့ပါတယ်စနေနေ့အာယုံတက်မှာလုပ်ခဲ့တဲ့ကယ်ဆယ်ရေးအတွင်းအသက်28နှစ်နဲ့42နှစ်အရွယ်အယ်ဘေးနီးယားနိုင်ငံသား နှစ်ဦးကိုသူတို့ဟာအမျိုးသမီး900အပါဝင်စီးရီးယားနဲ့ကတ်လူမျိုး38ဦးကို14နဲ့ခေါ်ဆောင်လာပေးတဲ့လူမောင်ခိုသမားတွေအဖြစ်နဲ့ရဲတွေကသိရှိခဲ့ပြီးတဲ့နောက်သူတို့ကိုဖမ်းဆီးလိုက်ပါတယ်။ခိုလုံဝဲရဖို့ကြိုးပမ်းသူတွေနဲ့တရားမဝင်ရွှေ့ပြောင်းချေချနေထိုင်သူတော်တော်များများဟာအရှေ့လေပိုင်းနဲ့အာဖရိကကပြည်ပခဖြစ်နေတဲ့ဒေသတွေကနေမြေထဲပင်လယ်ကိုဖြတ်ပြီးအနောက်ဥရောပကိုရောက်အောင်ကြိုးပမ်းကြသူတွေဖြစ်ကြပါတယ်။ဒါကြောင့်လည်းဒီလိုအန္တရာယ်များတဲ့ပင်လယ်ရေကြောင်းခရီးတွေမှာတော်တော်များများလည်းသေဆုံးကြပါတယ်။
ဒီအမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကလည်းတနင်္ဂနွေနေ့မနေ့ဖက်သတင်းများကိုဆက်လက်ထုတ်လွှင့်နေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကအစ္စလာမ်ဘဝဒီအတိုက်ခံခေါင်းဆောင်မူဟမ်မက်ကာမာရူဇာမန်ကိုကျူးပေးကွပ်မျက်လိုက်ပါပြီ။1982ခုနှစ်ကပါကစ္စတန်ကနေခွဲထွက်ပြီးလွတ်လပ်ရေးရဖို့တိုက်ခိုက်ခဲ့တဲ့စစ်ပွဲအတွင်းကျူးလွန်ခဲ့တဲ့စစ်ရာဇဝတ်မှုတွေအတွက်အခုလိုကွပ်မျက်လိုက်တာပါ။စနေနေ့ညဒေသစံတော်ချိန်ည7:00နာရီခွဲမှာကျူးပေးကွပ်မျက်လိုက်တဲ့အကြောင်းဒါကာမြို့တော်ဘူအကျဉ်တော်ပြင်ပမှာအကျဉ်တော်အကြီးအကဲတာဝန်ရှိသူဖော်မန်အလီကသတင်းတောက်တွေကိုစနေနေ့မှာပြောပါတယ်။1982ခုနှစ်စစ်ပွဲအတွင်းလူထောင်ပေါင်းများစွာကိုတတ်ခဲ့တဲ့လက်နက်ကင်ဖွဲ့ကိုထူထောင်တာမှာအဓိကအခန်းကဏ္ဍကနေပါဝင်ခဲ့မှုနဲ့ကာမာရူဇာမန်မှာဖြစ်ရှိကြောင်းတရားရုံးတစ်ခုက2013ခုနှစ်မှာဆုံးဖြတ်ထားတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာအကြီးဆုံးအစ္စလာမ်ဘဝဒီနိုင်ငံရေးပါတီဖြစ်တဲ့ဂျမာအီအစ္စလာမီပါတီကဒီကွပ်မျက်မှုကိုပြစ်တင်ရှုတ်ချလိုက်ပြီးအစိုးရရဲ့လုပ်ရက်ကိုကန့်ကွက်ဖို့တနင်္လာနေ့မှာနိုင်ငံလုံးဆိုင်ရာအထွေထွေသဘိတ်မှောက်မယ်လို့ကြေညာထားပါတယ်။ဆန္ဒပြကန့်ကွက်ပွဲတစ်ခုခုပေါ်လာရင်ဖြိုခွဲဖို့ဘင်္ဂလားဒေ့ရှ်နယ်ကြားဆောင်ပြည်သူစစ်တပ်ဖွဲ့တွေကိုတနင်္ဂနွေလုံးမှာဖြန့်ကျက်ချထားပါတယ်။
ချက်ပြည်သူသမ္မတနိုင်ငံရဲ့သမ္မတမီလော့စ်ဇီမန်နောက်လမော်စကိုကိုတွားလည်တဲ့အခါမှာရုရှားနိုင်ငံရဲ့အစင်လာအောင်ပွဲနေ့ထိမ့်မဲ့စစ်ရေးပြအခမ်းအနားကိုမတက်ရောက်ဖို့ဆုံးဖြတ်ခဲ့ပါတယ်။ဥရောပမှာဒုတိယကမ္ဘာစစ်အဆုံးသတ်တဲ့ထိမ့်မဲ့ဖြစ်ပြုလုပ်တဲ့ဒီစစ်ရေးပြအခမ်းအနားကိုသမ္မတဇီမန်အနေနဲ့တက်ရောက်မှာမဟုတ်တဲ့အကြောင်းကိုသမ္မတရဲ့ပြောရေးဆိုခွင့်ရှိသူကတောက်ကြနေမှာသတင်းတောက်တွေကိုပြောဆိုခဲ့တာပါ။ဒါပေမဲ့လည်းဒုတိယကမ္ဘာစစ်အတွင်းသေဆုံးခဲ့ကြတဲ့ဆိုဗီယက်စစ်သားတွေကိုဂုဏ်ပြုတဲ့အနေနဲ့မော်စကိုကိုတွားဖို့တော့သမ္မတဇီမန်စီစဉ်ထားတယ်လို့ဆိုပါရယ်မော်စကိုမှာကျင်းပမယ့်ဒီစီးပြအခမ်းအနားကိုသမ္မတဇီမန်တက်ရောက်မယ်ဆိုတဲ့မကြာသေးခင်ကကြေညာချက်ကိုဝန်ကြီးချုပ်အပါအဝင်သူ့ရဲ့အရာရှိတွေနဲ့ပြီးတော့ယူကရိန်းနိုင်ငံအရှေ့ပိုင်းကပြည်ပခါမှာရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုကြောင့်ဒီအခမ်းအနားကိုတပိတ်မောက်ထားတဲ့ American Press နဲ့ EU ဥရောပခေါင်းဆောင်တွေရဲ့ဝေဖန်မှုတွေကြောင့်မလို့ပြန်ပြီးတော့ရုတ်သိမ်းခဲ့တာဖြစ်ပါတယ်။လောလောဆယ်အချိန်ထိတော့မော်စကိုကိုတွားရောက်မဲ့သမ္မတဇီမန်ရဲ့ခီးစဉ်ကိုအတိပြုမယ်မပြုဘူးဆိုတာလွှတ်တော်ကမဆုံးဖြတ်ရသေးပါဘူး
။2015ခုနှစ်ဧပြီလ17ရက်စနေနေ့ဟာဘူကန်ဝေါ့စခန်းလွတ်မြောက်ခဲ့တဲ့90ပြည့်နှစ်ပတ်လည်နေ့ပါ။အဲ့ဒီစခန်းဟာနာဇီဂျာမနီကတည်ဆောက်ခဲ့ပြီးနာမည်ဆိုးနဲ့ကြော်ကြားတဲ့အချင်းစခန်းတွေကတခုပါ။ဘူကန်ဝေါ့စခန်းဟာပိုလန်နိုင်ငံကအော်စစ်အချင်းစခန်းနဲ့မတူပဲနာဇီတွေကသူတို့ရဲ့နောက်ဆုံးနီးလန်းဖြစ်အုံပြုဖို့ရည်ရွယ်တည်ဆောက်ခဲ့တာမဟုတ်ပါဘူး။အဲ့ဒီနီးလန်းကတော့ဥရောပကဂျူးတွေကိုစနစ်တကျတုံ့ပြန်ရှင်းလင်းဖို့လုပ်တာပါပဲ။ဒါပေမဲ့ဘူကန်ဝေါ့စခန်းမှာကတည်ဆုံးသူတွေကိုတကြိုးဖို့နေရာနဲ့အစိတ်တန်းငွေလွှတ်လို့ရတဲ့အခန်းတွေရှိပါတယ်။ဂျူးလူမျိုး10,000အပါအဝင်လူပေါင်း56,000အဲ့ဒီစခန်းမှာတည်ဆုံးခဲ့ပါတယ်။အများပြားဟာနာဇီ SS တပ်ဖွဲ့အဆောင်တွေကပစ်တတ်တာ၊စိုးရွားတဲ့ဆေးဘက်ဆိုင်ရာဆန်းသတ်မှုတွေအလုပ်ခံရတာ၊ဒါမှမဟုတ်လက်နက်စက်ရုံတွေမှာအတင်းအဓမ္မအလုပ်လုပ်ခိုင်းခံရတာတွေကြောင့်တည်ဆုံးတာပါ။လူထောင်ပေါင်းများစွာဟာလည်းယောဂဝိဒနာမျိုးစုံရဲ့တံကိုခံစားခဲ့ရပါတယ်။စခန်းကနေအသက်မတည်ကျန်ရင်သူတွေနဲ့စခန်းကိုလွတ်မြောက်အောင်ကယ်တင်နာမှာပါဝင်ခဲ့တဲ့စစ်ပြန်စစ်မှုတန်းဟောင်းတွေ290ပြည့်အထိမ်းအမှတ်အခမ်းအနားကိုတက်ရောက်ကြပါတယ်။ဟျူစတန်ကျွန်တော်တို့တော့ပြဿနာတက်နေပြီဆိုတဲ့စကားဟာလွန်ခဲ့တဲ့45နှစ်တုန်းကအမေရိကန်အာကာသယာဉ်မှူးဂျက်ဆွီဂတ်ပြောခဲ့တဲ့စကားပါ။လာကပါစီလွတ်လိုက်တဲ့အပိုလို13အာကာသယာဉ်ပေါ်မှာပေါက်ကွဲမှုတစ်ခုဖြစ်ပြီးတဲ့နောက်ယာဉ်မှူးကအဲ့ဒီလိုပြောတာပါ။1990ပြည့်နှစ်ဧပြီလ13ရက်နေ့ကကွာမီအထက်မိုင်ပေါင်း2,000ကျော်မှာအပိုလို13ရောက်နေတဲ့အချိန်ယာဉ်မော်ကအောက်ဆီဂျင်တိုင်ကီပေါက်ကွဲတာကြောင့်ဆွီဂတ်နဲ့သူ့ရဲ့လူဖော်ကိုင်ပဲအာကာသယာဉ်မှူးတွေဖြစ်ကြတဲ့ဂျင်ဘလဗယ်နဲ့ဖရက်ဒ်ဟိုင်ဇီတို့သုံးဦးကအာကာသထဲမှာတသက်လုံးနေသွားရတော့မယ့်အခြေအနေနဲ့ကြုံခဲ့ရပါတယ်။အာကာသယာဉ်ကဘာမီစီပြန်ဆင်းနိုင်ဖို့အတွက်အာကာသယာဉ်မှူးတွေနဲ့အမေရိကန်အမျိုးသားလေကြောင်းနဲ့အာကာသဆိုင်ရာစီမံခန့်ခွဲရေးအဖွဲ့ NASA ရဲ့ထိန်းချုပ်ရေးခန်းကတာဝန်ရှိသူတွေဟာအရေးပေါ်အခြေအနေမှာလုပ်ရမယ့်လုပ်ငန်းစဉ်တွေကိုလုပ်ခဲ့ရပါတယ်။သူတို့ရဲ့ဂျိုးပန်းအထုံမှုကြောင့်အပိုလို13ဟာဧပြီလ18ရက်နေ့မှာပစိဖိတ်သမုဒ္ဒရာထဲအောင်မြင်မြင်ပြန်ပြီးဆင်းနိုင်ခဲ့ပါတယ်။ဒီဖြစ်ပျက်45နှစ်ပြည့်နှစ်ပတ်လည်အထိမ်းအမှတ်ဖြစ်ရှီကာဂိုမြို့က Level ရဲ့အိမ်နာအဒလာအာကာသပြတ်ဆက်ရုံမှာ Mission Moon ဆိုတဲ့ပြပွဲတစ်ခုကိုစနေနေ့မှာစပြီးဖွင့်လှစ်ပြသပါမယ်ခင်ဗျာ။ Direct from Washington The Voice of America
VOA ဒါ ါကတော့ထိတ်တန်းရောက်နေတဲ့သတင်းတွေကိုဥကျကျသိနေဒေါ်နန္ဒချမ်းတို့ပြောပြသွားကြတာဖြစ်ပါရခင်ဗျာအခုတော့သတင်းလော်ရီစပြီးတော့တင်ဆက်ပေးရမှာမွန်ပြည်နယ်ကကြောင်မီးဆွေးတအားပေးဆက်ယုံကိစ္စကိုအရင်ဆုံးတင်ပြပေးပါမယ်မွန်ပြည်နယ်အစိုးရကနေဒေသခံပြည်သူတွေလက်မခံရင်ကြောင်မီးသွေးတအားပေးစီမံကိန်းကိုမလုဆောင်ဘူးလို့ပြောဆိုနေတဲ့တချိန်တည်းမှာပဲမြန်မာနိုင်ငံပြည်တော်စုလျှက်စစ်စွန့်ရင်ဝန်ကြီးဌာနရေအားလျှက်စစ်စီမံကိန်းတာဝန်ရှိသူတွေနဲ့တိုယိုထိုင်းကုမ္ပဏီတို့ကနေမွန်ပြည်နယ်အတွင်းမှာကြောင်မီးသွေးသုံးလျှက်စစ်တအားပေးဆက်ယုံဆောက်လုပ်ဖို့သဘောတူလက်မှတ်ရေးထိုးခဲ့ပြီးဖြစ်ပါတယ်အခုလိုပြည်တော်စုအစိုးရကနေစီမံကိန်းကိုသဘောတူလက်မှတ်ထိုးပြုတ်လုပ်တဲ့အပေါ်မှာသဘောထားထုတ်ပြန်သွားဖို့မွန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြည်နယ်လွှတ်တော်ဥက္ကဋ္ဌကိုတင်ပြပေးမယ်လို့လည်းဆိုပါတယ်ဒီသတင်းအပြည့်စုံကို VOA ထိုင်းခြေစိုက်သတင်းတောက်ကိုနိုင်ကွန်းအင်အခုလိုသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
မွန်ပြည်နယ်တွင်ကြောင်မီးသွေးသုံးဓာအပေးဆက်ယုံတည်ဆောက်ဖို့အတွက်မတ်လ9ရက်နေ့မှာသဘောတူလက်မှတ်ရေးသူခဲ့တယ်လို့တိုယိုထိုင်းကုမ္ပဏီဝက်ဆိုက်စာမျက်နှာမှာတရားဝင်ဖော်ပြခဲ့ပေမဲ့လည်းမြန်မာအစိုးရအနေနဲ့တော့တရားဝင်ထုတ်ပြန်တဲ့မျိုးတော့မရှိသေးပါဘူးအခုလိုဒေတာခံပြည်သူတွေရဲ့စံနှမပါပဲပြည်ထောင်စုအစိုးရဘက်ကနေလက်မှတ်ထိုးသဘောတူခဲ့တဲ့အပေါ်မှာပြည်နယ်အစိုးရအနေနဲ့မိမိတို့ရဲ့သဘောထားကိုထုတ်ပြန်သွားဖို့မွန်ပြည်နယ်လွှတ်တော်ဥက္ကဋ္ဌကိုတင်ပြခဲ့တယ်လို့ဒေါက်တာအောင်နိုင်ဦးကအခုလိုပြောပါတယ်
ကျွန်တော်မသိကဒီကိစ္စဆက်ဆက်ကြားရင်းနဲ့ကျွန်တော်လွှတ်တော်ဥက္ကဋ္ဌပြောပြတယ်ကဲဥစ္စာဒါပြောမလဲလို့အခုတော့ဟိုမှာလက်မှတ်ထိုးကြောင်ကြားပြန်လာလို့ဒီကိစ္စဒီရင်ပြည်နယ်အစိုးရအဆိုနဲ့ဆက်နယ်လွှတ်တော်ကိုကလေးတွေအပေါ်မှာအင်းနဲ့တော်တော်လေးရိုက်ချမယ်လို့ကျွန်တော်ကသူပြောတယ်ပြည်နယ်အစိုးရအဖွဲ့ရဲ့သဘောထားကလူမှုဆန္ဒမရှိဘူးလူမှုဆန္ဒမပါဘူးဆိုရင်ကျွန်တော်တို့မလောက်ပါဘူးလို့ဒါတခြားကပြောနေတာဟိုလက်တွေ့ဟိုပုံရွက်လောက်ပြသိမှုသိတယ်လို့ကျွန်တော်တို့မြင်တယ်ကဲသဘောပြည်ထောင်စုကအတင်းလွတ်ချခဲ့တယ်မာတို့ပြည်နယ်အစိုးရလက်မခံဘူးဆိုရင်သူ့ရဲ့သဘောထားကိုလူလူစားပြရေးသလားသဘောထားပြည်နယ်ပြထောက်ပြန်ရေးသလားဒါမှမဟုတ်ပြည်တော်စုဆွေးရဖွဲ့ကိုကျွန်တော်တို့ပြည်နယ်မှာဒါလာလောက်တဲ့ကိစ္စကတော့လက်မခံဘူးလို့ပြည်တော်စုဆွေးရဖွဲ့နိုင်ငံတော်ကမရကြီးဆံကိုပြည်နယ်ဆွေးရဖွဲ့နေနဲ့သင်ချက်ရေးသလားအဲ့လိုမှမလောက်ရရင်တော့ပြည်နယ်ဆွေးရဖွဲ့ကပြည်မုံပြည်နယ်သူပြည်နယ်သားတွေပေါ့မှာတကယ်ဟိုဟိုစာဝယ်ပေးတယ်ဥပဒေကြောင့်ရန်ဆောက်ရှောက်တယ်ပြည်နယ်ပြည်သူပြည်နယ်သားတွေရဲ့စံနာကိုအလေးထားတယ်ဆိုတဲ့ခါတော့ဘလို့ပါဟိုကျွန်တော်တို့ကယုံနိုင်ကြမရှိဘူးပေါ့
အန်တင်းကျေးရွာကြောင်မီသွေးသုံးဓာအပိဆက်ယုံတိဆောက်ရေးစီမံကိန်းဟာဒေတာခန့်တွေကြားထောက်ခံသူတွေနဲ့ကန့်ကွက်သူတွေအမြင်မတူမှုတွေရှိနေပေမဲ့လည်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုပိုင်းဆိုင်ရာကိစ္စရပ်တွေဟာပြည်ထောင်စုအစိုးရတာစီမံဆောင်ရွက်ပိုင်ခွင့်ရှိတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ပြည်ထောင်စုပို့ဆောင်ရေးဆက်သွယ်ရေးနဲ့စောင့်လုပ်ရေးကော်မတီဖွဲ့ဝင်ဦးသိန်းအောင်ကအခုလိုပြောပါတယ်
လုံးဝတော့ဟိုမှာဒီလဲလလုံးဝဆိုရင်ဒီနေ့စိတ်နဲ့လက်မထိုးလို့ရတယ်။ခေရလုံးဝကြီးကြီးဆိုဒီတော့သူ့စိတ်လက်မထိုးမှရမယ်လို့ရှိတယ်
။ကြောင်မီတွေတုံးဒါအပိစက်ယုံတိဆောက်ရေးစီမံကိန်းကိုရေးမြုပ်နဲ့လွှတ်တော်ကိုယ်စားလှယ်တချို့နဲ့ဒေသခံတချို့ကထောက်ခံမှုရှိနေတယ်လို့ဒေသခံများစုနဲ့တန်ကားတော်တွေမွန်လက်နက်ကန်အဖွဲ့တစ်ခုဖြစ်တဲ့မွန်ပြည်တပ်ပါတီကလည်းစန့်ကျင်ကန့်ကွက်မှုတွေရှိနေပါတယ်။ရေးမြုပ်နဲ့ဒေသခံတွေအနေနဲ့ကတော့ဒီစက်ယုံစီမံကိန်းကိုဆက်လက်စန့်ကျင်သွားမယ်လို့ရေးမြုပ်လူမှုအကျိုးဆောင်ဖွဲ့အသွင်းမှုဖြစ်သူကိုအောင်နိုင်ဝင်းကအခုလိုပြောပါတယ်
ကျွန်တော်တို့ဒေသခံတွေသဘောထားမပါလို့ရှိရင်စက်မလုပ်ပါဘူးလို့ပြည်နယ်ပြည်ချင်းဝန်ကြီးဒိုင်းဝီအောင်နဲ့ပြည်နယ်ဝန်ကြီးချုပ်ဦးအောင်မြင့်တို့ကပြောလာတာရှိတယ်။အဲဒီကပြီးတော့မှကျွန်တော်တို့တော့ဒီလူတွေရောတန်လာတော်တွေရောဒီတိုင်းမှာလက်ကမ်းဒီဝန်ကြီးပါတီကိုရောကျွန်တော်တို့ရပ်တ်လူမှုဖွဲ့စည်းတွေရောဘလော့ကန်ဖွဲ့နေတဲ့ဂျာရီကနေပြောဒီဟာဒီစင်တလာတော့အဲဒီတော့ကျွန်တော်တို့ကတော့ဒီဟာနဲ့ပတ်သက်ပြီးတော့ပြင်းပြထန်တာတော့တုံ့ပြန်တယ်။ကျွန်တော်တို့ဆိုရလဲပြင်းပြထန်တာတုံ့ပြန်တယ်။ဒီလိုတွေပြောပြီးတော့မှဒီလိုအသက်ကပြင်းပြထန်တာဆိုင်ရာခရယာလုံးချာလောက်တာကိုကျွန်တော်တို့ကလုံးဝလက်မခံဘူး။ဒီတော့ကျွန်တော်တို့ပြင်းပြထန်တာကြက်ွက်မယ်။ထိတ်ကြိုက်မှုရဲ့ဒီလိုတော့က
တော့ဆုံးဖြတ်ထားကြတယ်။လက်စစ်စွမ်းရင်ဝန်ကြီးဌာနရေအားလျှက်စစ်စီမံကိန်းဌာနနဲ့တိုယိုထိုင်းကုမ္ပဏီတို့မွန်ပြည်နယ်ကြောင်မွေးသေးသုံးဓာအပိစက်ယုံတိဆောက်ဖို့သဘောတူညီချက်မှာတော့စက်ယုံကိုလာမယ့်2016ခုနှစ်မှာစတင်ဆောက်လုပ်မှာဖြစ်တယ်လို့တိုယိုထိုင်းကုမ္ပဏီကနေအမေရိကန်ဒေါ်လာ1.8 billion အသုံးပြုသွားမှာဖြစ်ပြီးတော့ဒါအား1280မီဂါဝတ်ထုတ်ဖို့စီစဉ်ထားပြီးတော့230စာချုပ်ချုပ်ထားတယ်လို့ကုမ္ပဏီဝက်ဘ်ဆိုက်စာမျက်နှာမှာဖော်ပြထားပါတယ်ခင်ဗျာ
ဒီဝေတဲ့တော့ကိုနိုင်ကိုအင်းသတင်းပေးပို့ထားတာပါသောရရှင်များခင်ဗျာဗမာပြည်မှာပရုတ်ပန်းတွေဝေးစီးတဲ့ကြံအခါတော်ရေသပင်ပွဲဆင်နွှဲကြဖို့ပြင်ဆင်နေချိန်မှာကျွန်တော်တို့ရဲ့ VOA ရုံးချုပ်အခြေဆိုင်ရာ Washington DC မှာတော့ချယ်ရီတွေဝေးစီးနေပါပြီချယ်ရီပွဲတော်စတင်နေပါပြီဂျပန်နိုင်ငံရဲ့လက်ဆောင်ပေးထားတဲ့ထောင်နဲ့ချီတဲ့ချယ်ရီပင်တွေပွင့်လန်းနေတဲ့ပတိုးမြင့်မြင့်တဘေးကချယ်ရီပန်းပွဲတော်ကိုကိုယ်တိုင်သွားရောက်ပြီးတော့သတင်းယူခဲ့တဲ့ VOA ဝိုင်းတော်သူမက်ခင်ဖြူထွေးရဲ့သတင်းပေးပို့ချက်ကိုနားဆင်ကြည့်အောင်ပါခင်ဗျာ
လွန်ခဲ့တဲ့နှစ်ပေါင်း100ကျော်ကဂျပန်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုနှစ်နိုင်ငံချစ်ချည်ရေးလက်ဆောင်အဖြစ်နဲ့ပေးခဲ့တဲ့ဒီချယ်ရီပန်းတွေပွင့်တဲ့အခုလိုနှွေဦးကာလရာသီမှာတော့ မြို့သားချယ်ရီပန်ပွဲတော်ကိုနှစ်စဉ်ပျော်ဝဲရှင်မော်ရီနဲ့အတူဆင်နွှဲလေးရှိတာပါဒီပွဲကိုတော့ဝါရှင်တန်ဒီစီတဝိုက်ပြည်နယ်တွေကတာမကခရီးဝေးပြည်နယ်တွေကလာကြသူတွေရောနောက်ကဘာတဝမ်းအာရှဒေသတွေကပါလာကြတဲ့သူတွေလည်းအများအပြားရှိပါတယ
် Oh it's beautiful I came from China originally
ကျွန်တော်ကတော့မူရင်းတရုတ်နိုင်ငံကလာတဲ့သူပါလောလောဆယ်တော့ဂျာမန်တောင်းမှနေပါတယ်ပန်းနီကတိတ်ကိုလှတယ်မပြောလို့ပြောရမှန်းတော့အတိတော်ပါဘူးဗျာ
ဓာတ်ပုတ်ပညာနဲ့ပွဲယူထားတဲ့စမန်တာကတော့အိုင်အိုဝါပြည်နယ်ကနေဒီချယ်ရီပန်းပွဲတော်ကိုပထမဆုံးအကြိမ်ရောက်လာတာလို့ပြောပါတယ်
I've been to DC before but never when the cherry blossoms were blooming.
ဒီစီမျိုးတော်ကိုကျမအရင်တုန်းကလည်းရောက်ဖူးပါတယ်။ဒါပေမဲ့ဒီချယ်ရီပွဲတော်ကိုလာတာကတော့ပထမဆုံးအကြိမ်ပါ။ပန်းတွေကအရန်ကိုလှပါတယ်။ဓာတ်ပုံရိုက်လို့သိပ်ကောင်းပါတယ်လို့စမန်တာကပြောသွားတာပါ။ချယ်ရီပန်းတွေပွင့်မဲ့အချိန်ကိုတော့ National Park Service NPS လို့ခေါ်တဲ့အမျိုးသားပန်းဥယျာဉ်တွေကိုထိန်းသိမ်းစောင့်ရှောက်တဲ့အဖွဲ့ကအနီးကပ်စောင့်ကြည့်ပြီးသတင်းထုတ်ပြန်ပေးပါတယ်။ရာသီဥတုအခြေအနေပေါ်မူတည်ပြီးတော့ပန်းပွင့်ချိန်စောတာနောက်ကြတာရှိပေမဲ့လို့အများအဖြစ်ကတော့မတ်လတတိယပတ်လောက်ကနေဧပြီလဒုတိယပတ်ကြားကာလအတွင်းမှာပန်းတွေပွင့်တတ်တယ်လို့ချယ်ရီပွဲတော်ကလည်းဒီကာလအတွင်းမှာပဲကျင်းပတာပါဒီနှစ်ပွဲတော်ရဲ့တရားဝင်သတ်မှတ်ထားတာကတော့မတ်လ20ရက်နေ့ကနေဧပြီလ12ရက်နေ့အထိဖြစ်ပါတယ်ဒီနေ့ဟာဆိုရင်တော့ချယ်ရီပန်းတွေအလှဆုံးပွင့်တဲ့သတင်းပတ်နောက်ဆုံးပတ်ဖြစ်တယ်လို့ပွဲတော်နောက်ဆုံးရက်တွေလည်းဖြစ်ပါတယ်ဒေသအသီးသီးကိုကိုစားပြုတဲ့ဖျော်ဖြေရေးအဖွဲ့တွေကျောင်းတဲ့တက္ကသိုလ်တွေကကိုစားပြုအဖွဲ့တွေအမျိုးမျိုးပါဝင်ဆင်နွှဲကြတဲ့ဒီချယ်ရီပွဲတော်ပိတ်ပွဲအခမ်းအနားကိုတော့ဒီနှစ်မှာလဲစီစီကားကားကျင်းပတာပါဒီနှစ်ပွဲတော်မှာဂျပန်ရိုးရာအကတမျိုးနဲ့ဖြောပြီးတဲ့အထဲမှာတော့မြန်မာနိုင်ငံသားတအုပ်ဖြစ်တဲ့ကိုတန်းထွတ်အောင်လဲပါပါတယ
်အခုဒီနေ့ချယ်ရီပန်းပွဲတော်မှာတန်းထွတ်အောင်လဲလာပြီးတော့ဖြောပြရလို့သိရပါတယ်ဘာကနဲ့ကမှာလဲ
ကျွန်တော်ကဒီမှာကျွန်တော်ကြောင့်ကိုစားပြုပြီးတော့ဒီဂျပန်နိုင်ငံရဲ့ဟိုငါးဖန်သမားတွေလုပ်တဲ့ပုံစံမျိုးအကနဲ့ဟိုတရုတ်ပေါ်ပြမှာဖြစ်ပါ
တယ်ဂျပန်ရိုးရာအကပေါ့
ဂျပန်ရိုးရာအကပေါ့
ဘလို့ခန်းစားရလဲမြန်မာနိုင်ငံကနေဒီနိုင်ငံသားတယောက်အနေနဲ့အခုလိုဒီအမျိုးသားပွဲတော်ကြီးတစ်ခုမှာလာပြီးတော့ဖြော်ပြရတယ်ဆိုတော့လေ
အရင်ပြောပါတယ်ဘာလို့ဒီပွဲရလဲပေါ်သေးသေးမဟုတ်လေပွဲရလဲကြီးရပြီးတော့ဒီမှာအမေရိကန်တနိုင်ငံလုံးကလူတွေလာမကတကဘာလုံးကလူတွေကပါလာပြီးတော့ကြီးတော့ကျွန်တော်အရင်ဝန်ကုန်ကြီးပါတယ
်အမေရိကန်တက္ကသိုလ်မှာနိုင်ငံတကာဆက်ဆံရေးဘာသာရပ်နဲ့တတိယနှစ်တက်နေတဲ့ကိုသန်းထွတ်အောင်ကကျောင်းကိုစားပြုအဖွဲ့နဲ့အတူဖြော်ပြခွင့်ရခဲ့တာပါဒီနေ့ကတော့ချယ်ရီပန်းပွဲတော်ပြီးဆုံးကနေနောက်ဆုံးရက်တွေဖြစ်လို့ပိတ်ပွဲအခမ်းအနားတွေကိုတခန္တနာကျင်းပတာပါပြီးခဲ့တဲ့ပွဲတော်ရက်ကာလတွေမှာဆိုရင်လေလူကြီးလူငယ်အရွယ်ဆုံးပါဝင်ဆင်နွှဲနိုင်တဲ့ပျော်ပွဲရှင်ပွဲတွေဆင်မြင့်ဖျော်ဖြေပွဲတွေအမှုပညာပြပွဲပန်းအလှပြိုင်ပွဲနောက်မျက်နှာစည်းချေပွဲမီရှူမီပန်းဖောက်ပွဲအားကစားပြိုင်ပွဲတွေနဲ့ရိုးရာအတီမို့အကခုံတွေကိုလည်းမြို့တော်အနက်နေရာပေါင်းစုံမှာကျင်းပပါတယ်
ဒီချယ်ရီပန်းပွဲတော်ဟာအမေရိကန်နဲ့ဂျပန်နိုင်ငံနှစ်နိုင်ငံချစ်ချင်ရင်းနှီးမှုကိုဖော်ပြတဲ့သင်္ကေတတစ်ခုဖြစ်တယ်လို့ပဲအမေရိကန်ပြည်ထောင်စုမှာတော့အခုလိုနွေဦးကာလမှာကျင်းပတဲ့ပွဲတော်တွေထဲမှာအကြီးဆုံးပွဲတော်တစ်ခုပဲဖြစ်ပါတယ်။ကလေးလူကြီးမရွေးအပါဝင်ဆင်နဲကြတဲ့ဒီချယ်ရီပန်းပွဲတော်ကိုတော့နှစ်စဉ်လူတစ်သန်းလောက်လာပြီးတော့ပါဝင်ဆင်နဲလေးရှိပါတယ်ရှင်။ကျွန်မခင်ပြူထွေးပါချယ်ရီပန်းတွေရှိရာကနေသတင်းပေးပို့နေပါတယ်ရှင်။
မခင်ပြည်သူတွေတရင်ပေးပို့ထားပါခင်ဗျာအခုတော့အပတ်စဉ်ထုတ်လင်းပေးနေကြဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုဆက်ပြီးတော့တင်ဆက်ပေးပါမယ်အစိုးရတက်နဲ့စီးပွားရေးလုပ်ငန်းရှင်တွေပေါင်းပြီးတော့မြေယာသိမ်းယူမှုဖော်ပြတဲ့အစီရင်ခံစာတွေအကြောင်းဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသပ်တင်ပြထားပါတယ်နားဆင်ကြပါခင်ဗျာ
ဆက်ပြင်းရဲ့အစီပိုင်းမိုင်းဆက်မြို့နယ်မှာလေယာဉ်ကြီးဧက400ကျော်ကိုစစ်တပ်ကပြန်လည်ဆွတ်လွတ်ကြောင်းသမရာယုံဝက်ဘ်ဆိုက်ရဲ့အဖွင့်စာမျက်နှာမှာဧပြီလ၄ရက်နေ့ကဖော်ပြပါတယ်။တင်ယူထားတဲ့ပမာဏကတော့မဖော်ပြပါဘူး။1988အစိုးရတက်လာပြီးမကြာမီမြေယာသိမ့်ပိမ့်မှုနဲ့ရိတ်ခါလူမှုတွေဖြစ်ပွားတာကိုကျောင်းသားလူငယ်အဖွဲ့လူခွင့်ရေးအဖွဲ့နဲ့အရသာအသင်းအဖွဲ့တွေကမှတ်တမ်းတင်ကြပါတယ်။ရခိုင်မွန်နဲ့ရှမ်းပြည်နယ်တောင်ပိုင်းမှာအစိုးရတက်ကမြေယာသိမ့်ပိုက်ပြီးစီးပွားရှာဖွေမှုရခိုင်ပအိုးနဲ့မွန်လူငယ်တွေက2009မှာအစီရင်ခံစာထုတ်ပါတယ်မြန်မာနိုင်ငံအနှံ့အပြားမှာမြေယာသိမ့်ပိုက်ခံရလို့ကျေးလည်လူလူဒုက္ခရောက်ပုံကိုရန်ကုန်အခြေစိုက်အလုတ္တမလေသမားသွေးစည်းညီညွတ်ရေးအဖွဲ့ချုပ်က2017မတ်လမှာ32မျက်နှာအစီရင်ခံစာထုတ်ပြန်ပါတယ်2023မတ်လရောက်တော့စစ်တပ်ကမြေယာသိမ့်ပိုက်ပြီးဒေသခံတွေကိုအတင်းအဓမ္မရွှေ့ပြောင်းတဲ့အကြောင်းကရင်လူအခွင့်ရေးအဖွဲ့ကရတ္တိယာပျောက်ဆုံးခြင်းဆိုတဲ့62မျက်နှာအစီရင်ခံစာထုတ်ဝေပါတယ်ဦးသိန်းစိန်အစိုးရကပြုပြင်လုပ်နေကြောင်းပြောဆိုနေတော့2017နဲ့2012မှာလေသမားတွေရွှေပြောင်းခံရတာကိုတင်ပြထားတာဖြစ်ပါတယ်
။ကရင်မွန်ပဲခူးနယ်တနင်္သာရီမှာစစ်တပ်နဲ့ပုဂ္ဂလိကကုမ္ပဏီတွေပူးပေါင်းပြီးမြေယာအများအပြားသိမ်းယူပုံကိုကရင်လူအခွင့်အရေးအဖွဲ့ကဖော်ပြပါတယ်။အပြစ်ခက်ရဲဆက်လိုက်တာနဲ့စစ်ဖက်အရက်ဖက်အာဏာပိုင်အပြစ်ရက်တပ်ဖွဲ့နဲ့ ပုဂ္ဂလိကလုပ်ငန်းရှင်တွေပူးပေါင်းပြီးမြေယာသိမ့်ပိုက်တာဖြစ်ပါတယ်။ကရင်ပြည်နယ်မှာအပြစ်ခတ်ရက်ဆဲပြီးတဲ့နောက်ပိုင်းမြေယာသိမ့်ပိုက်မှုတွေများလာတဲ့အတွက်အပြစ်ရက်မြေရှင်လူတန်းစားပေါ်ထွက်လာပါတယ်။ရှမ်းပြည်နယ်မှာပအိုအမျိုးသားအဖွဲ့နဲ့ပအိုပြည်သူစစ်ကသိမ့်ပိုက်ထားတဲ့မြေယာတွေကိုပြန်ပေးဖို့ပအိုတောင်သူလယ်သမားတွေတောင်ကြီးမြို့မှာလွန်ခဲ့တဲ့ဇန်နဝါရီလ10ရက်နေ့ကစီတန်းလမ်းလျှောက်ပြီးဆန္ဒပြကြပါတယ်။ဒါကိုကြည့်ရင်တိုင်းရင်းသားတပ်ဖွဲ့တွေကလည်းမြေယာမတရားသိမ့်ပိုက်နေတာထင်ရှားပါတယ
်။တရားသားတစ်ပိုင်းအစိုးရပေါ်လာပြီးမကြာမီမှာလေယာမီစုံစမ်းရေးကော်မရှင်ကိုတင်ကြားတဲ့မြေယာအမှုပေါင်း6000ကျော်ရှိပါတယ်။ဒါပေမဲ့စိုက်ပျိုးရေးနဲ့စေမြောင်းဝန်ကြီးဌာနကမြေယာအမှု900ကျော်သာရှိပြီး400ကျော်ကိုဖြည့်ရှင်းပေးနိုင်ခဲ့တယ်လို့2014မှာဖြည့်ကြားတဲ့အတွက်လွတ်တော်မှာအတော်လေးမကြေမနက်ဖြစ်သွားပါတယ်။နေပြည်တော်နေမီမှာစစ်တပ်ကတင်ထားတဲ့မြေယာအမှုကတည်းက200ကျော်ရှိတာမို့စိုက်ပျိုးရေးနဲ့ဆင်မြောင်းဝန်ကြီးဌာနဖြည့်ရှင်းချက်ဟာရုတ်တရက်မရှိဘူးလို့မြင်ကြပါတယ်။ဖြည့်ရှင်းပေးတယ်ဆိုတဲ့မြေယာအမှုမှာလည်းပွင့်လင်းမြင်သာမှုမရှိဘူးလို့လွတ်တော်ကိုယ်စားလှယ်အချို့ကသုံးသပ်ပါတယ်။မြေယာအမှုတွေမှာလေသမားဘက်ကအချို့ဆောင်သူတွေထဲမှာမင်္ဂလာတုံအခြေဆိုင်မတူကွဲပြားခြင်းနဲ့ငြိမ်းချမ်းရေးပါတီကိုလူသိများပါတယ်။
မြေယာသိမ့်ပိုက်မှုကိုလေ့လာတဲ့နိုင်ငံခြားအဖွဲ့အစည်းတွေမှာတော့လန်ဒန်အခြေစိုက် Global Witness အဖွဲ့ဟာထင်ရှားပါတယ်မြန်မာနိုင်ငံမှာ rubber လုပ်ငန်းတိုးချဲ့လာတဲ့အတွက်မြေမဲ့ယာမဲ့တွေတိုးပွားလာတဲ့အကြောင်း2014မတ်လမှာ Global Witness အဖွဲ့ကအစီရင်ခံစာထုတ်ပါတယ်2015မတ်လရောက်တော့အရှေ့မြောက်တိုင်းစစ်ဌာနချုပ်ခရိုနီနဲ့မြေစည်းရင်းဦးစီးဌာနတို့ပူးပေါင်းပြီးမြေယာအများအပြားသိမ့်ပိုက်ပုံကို Guns, Cronies and Crops ဆိုတဲ့56မျက်နှာအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။လက်ရှိစိုက်ပျိုးရေးနဲ့ဆင်မြောင်းဝင်ကြီးဦးမြင့်လှိုင်တိုင်းမူးလုပ်ခဲ့စဉ်ကမြေယာအများပြားသိမ်းယူခဲ့တာဖြစ်ပါတယ်။2006ပုဂ္ဂလိကပိုင်စီမံကိန်းကာလမှာအရှေ့မြောက်တိုင်းစစ်ဌာနချုပ်အမင်းအရလာရှိုးမြေစည်းရင်းဦးစီးဌာနနဲ့စစ်ဘိုတွေပူးတွဲပြီးမြေယာသိမ်းယူပုံကိုဖော်ပြပါတယ
်။လာရှိုးအခြေစိုက်အရှေ့မြောက်တိုင်းစစ်ဌာနချုပ်ကရှမ်းပြည်အရှေ့မြောက်မှာဧက2သိန်းနီးပါးသိမ်းယူပြီးရာဘာစိုက်ခွင့်ပေးပါတယ်။မြေယာသိမ်းယူမှုမှာစိန်ဝစ်မုံကုမ္ပဏီဟာထင်ရှားပါတယ် Global Witness အစီရင်ခံစာအခန်း3တစ်ခုလုံးစိန်ဝစ်မုံအကြောင်းရေးထားပါတယ်ဗိုလ်ချုပ်တွေနဲ့ရင်းနှီးတဲ့မြန်မာပြည်ပွားတရုတ်အမျိုးသားဥမောင်မြင့်ပိုင်တဲ့ကုမ္ပဏီဖြစ်ပါတယ်အရှေ့မြောက်တိုင်းစစ်ဌာနချုပ်ကမြေယာသိမ်းယူပြီးစိန်ဝစ်မုံကုမ္ပဏီကိုလွှဲပြောင်းပေးတာလို့ဆိုပါတယ်ခမာယာ68ကဘူမူမျိုးရင်နဲ့အရာရှိအချို့ကိုစိန်ဝစ်မုံကုမ္ပဏီရဲ့ကိုယ်စားလှယ်အဖြစ်ဖော်ပြပါတယ်အခုတော့ဘုံမူးမျိုးကြီးဟာစိန်ဝစ်မုံအမှုတန်းဖြစ်နေပါပြီ။မြေသိမ်းတဲ့ခရိုနီဒီတွေမှာမန်ပန်ပြည်သူစစ်အဖွဲ့ဝင်လွတ်တော်ကိုယ်စားလှယ်ဦးလျှောက်ချမ်းနဲ့ဦးကျင်ဝမ်းတို့လည်းပါဝင်ပါတယ်။စိန်ဝစ်မုံအတွက်တိုင်းမှုလုပ်သူကမြေယာတွေသိမ်းယူခဲ့တာဖြစ်ပါတယ်။ကျန်းပို့ပါတီကလည်းမြေဧက1000ကျော်ရရှိရေးအထောက်အထားရှိပါတယ်။အခုတော့ကျန်းပို့ပိုင်မြေယာတွေမတွေ့ရတဲ့အတွက်စိန်ဝစ်မုံနဲ့အခြားကုမ္ပဏီတွေကိုရောင်းစားလိုက်ပုံရပါတယ်။မြေယာတွေကိုပြန်ပေးဖို့2012ကစပြီးဒေသခံတွေကသက်ဆိုင်ရာအာဏာပိုင်တွေစီကပန်ကြားထွာပေးပို့ပေမဲ့အကြောင်းမပြန်ဘူးလို့ Global Witness အဖွဲ့မလာတုတ်56မျက်နှာအစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
ဒါကတော့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုတင်ပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့ဒေါ်လာလတ်တန်စီစဉ်တင်ဆက်နေတဲ့ American Indian အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်ကိုနားဆင်ကြရတော့မှာဖြစ်ပါတယ်ခင်ဗျာ
ဒီတွင်မှာ English American Style ကန်တာမှာမြင်းကြောင်လို့ဒေးပေးရတဲ့ line ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
Put your life on the line
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက PUT put ကထားတာ Why you are your life your life ကသင်ရဲ့အသက် on on line line ကမြင်းကြောင်ပေါ်မှာဆိုတော့စကစုခွန်ရဲ့ထရိုက်ဒီပဲကတော့ကိုယ့်အသက်ကိုမြင်းကြောင်ပေါ်မှာတင်ထားတာပေါ့ဒီနေရာမှာမြင်းချောင်းဒါမှမဟုတ် line ကအသက်အန္တရာယ်ချရောက်နိုင်တဲ့အခြေအနေမျက်စိနဲ့မမြင်နိုင်တဲ့စီးတစ်ခုကိုဆိုလိုတာဖြစ်ပါတယ်ဆိုလိုတာကတော့တစ်ခုခုနဲ့ပတ်သက်လို့စီးထားထားတာအမြဲရှိပြီးစီးကြော်ရင်တော့ဒီနေ့မဟုတ်ဒီနေ့ကို့အတွက်အန္တရာယ်ချရောက်နိုင်တာဖြစ်ပါတယ်ဒါကြောင့်မလို့ idiom အသေးပေကတော့အသက်ဆွန်းပြီးတစ်ခုခုကိုလောက်ရတဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
Secret Service agents put their lives on the line when guarding the president.
Secret Service အမှုတန်းတွေကသမ္မတရဲ့လုံခြုံရေးကိုစောင့်ရှောက်ရမှာအသက်ပေးကာကွယ်စောင့်ရှောက်ကြရတယ်လို့ထိပေရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Secret Service agents put their lives on the line when guarding the president.
ဆက်လက်ကြင်ပြပေးမှာကတော့
Cross the line.
ဖြစ်ပါတယ်။စာလုံးပေါင်းက CROSS cross ကဖြတ်တာ THE the LINE the line ကမြင်းကြောင်ဒါမှမဟုတ် C ဆိုတော့စကစုခုရဲ့ဓာတ်ရိုက်ဒီဘေကတော့ C ကိုကြော်တာမြင်းကြောင်ကိုကြော်တာဖြစ်ပါလေဒီနေရာမှာ C ဆိုတာမျက်စိနဲ့မြင်ရတဲ့မြင်းကြောင်တဲ့မျက်စိနဲ့မမြင်နိုင်တဲ့လူအဖွဲ့ C ကလက်မခံနိုင်တဲ့အပြုအမူမျိုးကိုကျူးလွန်တာမျိုးကိုဆိုတာဖြစ်ပါလေဒါကြောင့်မလို့လူအဖွဲ့စည်းကလက်ခံနိုင်စရာမရှိတဲ့အပြုအမူတမျိုးကိုကျူးလွန်မိတယ်ဆိုရင် you cross the line လို့ရည်ညွှန်းသုံးနိုင်ပါတယ်။ဥပမာကိုကိစားမဟုတ်ပဲကိုနဲ့မဆိုင်ပဲသူများကိုရေးကိုတာမှဝင်ဆွတ်တာသူများကိုမညာမတာလူရှိသူရှိအရှက်ခွဲတာစသဖြင့်ယဉ်ကျေးတဲ့လူအတိုင်းဝိုင်းကလက်မခံနိုင်တဲ့အပြုအမူမျိုးကိုကျူးလွန်မိရင်ဒီအသုံးကိုရည်ညွှန်းသုံးနိုင်ပါတယ်။အလားတူပါပဲလူတူချင်းစီလိုက်အလုတ်ကိုင်းနေထားလိုက်အစိုးရဆိုတဲ့အစိုးရဘိုင်းအနေထားရစီးဆောင်ရမယ့်အပြုအမူတွေကိုမထိန်သိမ့်ပဲမလုပ်သင့်မလုပ်ထိုက်တာကိုလုံးမိတယ်ဆိုရင်အများကလက်ခံကြမှာမဟုတ်ပါဘူး EDM ဆိုတဲ့အသွေးပိုက်ဒေဘေကတော့မလုပ်သင့်မလုပ်ထိုက်တာမလုပ်အပ်တာကိုလုံးမိရင် cross the line လို့ပြောတာဖြစ်ပါတယ်ဒီနည်းကျမတို့မြန်မာဘန်စကားမှာတော့လွန်ရာကျတဲ့သဘောဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The police crossed the line when they brutally beat the peaceful protesters.
ညင်းကြစွာဆန္ဒပြကြသူတွေကိုရဲကရရဆက်ဆက်ရိုက်နှက်တာဟာရဲဘက်ကလွန်ရာကျတယ်လို့ထိပေရပါတယ် George Cooper ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
The police crossed the line when they brutally beat the peaceful protesters.
ခုနောက်ဆုံးတင်ပြပေးမှာကတော့
to be out of line.
ဖြစ်ပါတယ်။စာလုံးပေါင်းက to be ကဖြစ်စေတာ out out of out of ကအပြင်ဘက်ကိုရောက်စေတာ line line ကမြင်းကြောင်ဆိုတော့စကူထုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့မြင်းကြောင်ရဲ့အပြင်ဘက်ကိုရောက်နေတာဖြစ်ပါတယ်။ idiom ဆိုတဲ့သဘောပိုက်ဒီဘက်ကဖြစ်တဲ့ရှိတင်တာတဲ့ပူနေတာဖြစ်ပါလေစကားဆိုရင်လေပြောတာကသူများစိတ်ဆိုးစရာဒေါသထွက်စရာပက်စရာစိတ်ဆင်းရဲစရာစိတ်ထိခိုက်စရာမဖြစ်တဲ့မဖြစ်တိုက်တာမပြောတဲ့မပြောထိုက်တာမျိုးကိုပြောမိတာမျိုးကိုဆိုလိုတာဖြစ်ပါလေဒီတော့နဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Our boss's remark at the meeting to Mary was way out of line she didn't deserve it
ကျွန်တော်ဆရာသမားကမေရီကိုစီဝေးဘက်မှာပြောလိုက်တဲ့စကားဟာသိတ်ကိုလွန်ရကြတယ်ဗျာသူ့ကိုအဲ့လိုမပြောထိုက်ပါဘူးလို့ကြေဖေရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ Our boss's remark at the meeting to Mary was way out of line she didn't deserve it
ဒီတဲ့ရင်ပါ line ကိုချီခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
put your life on the line cross the line to be out of line
တို့ဖြစ်ကြပါလေ now the din ba ku lo chei myo ma le now tan idiom a thong nwe ko select tin pya pe u ma mo sao myo na sin ja ba shin
dollar la tan season tin set ni le manakin english sa tin gan sa ko na sin ga ya da phit par le thau lin bi da american idiom a thong nong english sa tin gan sa po cha che de ko le voa ye internet samina phit de burmese.voanews.com ma win yauk phat shu na sin nai ma le khmyar
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနန္ဒခေမတော်တာရှိမှာခင်ဗျာ VOA American အတန်းကနေ2015ခုနှစ်ဧပြီလ12ရက်တနင်္ဂနွေနေ့မနေ့ပိုင်းအစီအစဉ်လေးကိုလက်ရှိထုတ်လင်းပေးနေတဲ့လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းဒိုမီတာ50 kHz 5999လှမ်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လင်းပေးနေပါတယ်အခုတော့ပြီးခဲ့တဲ့စနေနေ့ညပိုင်းတုန်းကထုတ်လင်းခဲ့တဲ့ Direct Line ဆွေးနွေးချက်ကိုပြန်ပြီးတော့ထုတ်လင်းပေးမှာပဲအဲ့ဒီတည်းရဲ့လိုင်းအစီအစဉ်ကိုတော့ကိုသားညဦးကထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ဆက်ထားတာဖြစ်ပါရယ်ခင်ဗျာ
မင်္ဂလာပါခင်ဗျာစနေညပိုင်းတည်းရဲ့လိုင်းအစီအစဉ်ကနေပြီးတော့ကြိုဆိုပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်မကြာခင်အချိန်အတွင်းမှာပဲမကြာခင်ရက်ပိုင်းတွေအတွင်းမှာပဲကျွန်တော်တို့ဒီနှစ်ကူးအတာသဂျံရောက်ရှိလာတော့မှာဖြစ်ပါတယ်မြန်မာတို့ရဲ့အစဉ်လာမပြည့်ရူရသဂျံနဲ့ပတ်သက်လို့ပေါ့အခုနောက်ပိုင်းမှာခုနရူရသဂျံနဲ့ပတ်သက်လို့တွေးဖြီးသွားရဲဆိုပြီးတော့ဝေဖန်မှုတွေလည်းရှိပါတယ်ဒါပေမဲ့လည်းချို့ကလည်းဒါခေတ်ကာလအချိန်နေဖြစ်မှာပဲဆိုတော့ဝေဆော်ရကတက်မှုတွေလည်းကျွန်တော်တွေ့ရပါတယ်ဒါအပြင်နောက်တစ်ချက်ကလည်းကြံဟာအနေရှိတဲ့အချိန်ခါတစ်ခုဖြစ်နေလေလူငယ်ကြားထဲမှာလို့ဖြစ်လာတဲ့အချိန်နေမျိုးဖြစ်ပါတယ်အကြောင်းလို့ကျွန်တော်ဒီစနေဘက်မှာတော့အခုဖြစ်လာနေတဲ့မြန်မာကြံနှစ်တဲ့ကြံဆိုလို့ရှိရင်အရင်ရိုးရစင်းလာကြံရဲ့နှစ်တာရနေဘယ်လောက်ထိပြည့်မြည်မှုရှိပါလဲနောက်တစ်ခုကဒီကြံဖြစ်နေတဲ့အချိန်နေပတ်သက်လို့ဝေဖန်ဆွေးနွေးသွားဖို့ဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပြီးဖို့ဆိုတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်တူကတော့ဆိုင်းဆရာတူဖြစ်တဲ့ဆရာစုနှစ်ပါနောက်တူကတော့ဘလော့ဂါကိုနေဖုံးလာဖြစ်ပါတယ်သူတို့နှစ်ဦးလုံးဒီလိုင်းပေါ်ရောက်နေပါပြီကျွန်တော်အရင်ဆုံးဆရာစုနှစ်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဆရာစုနှစ်ကြားရပါလားခင်ဗျာ
ကြားပါတယ်ခင်ဗျ
ာဟုတ်ကဲ့ဆရာကြီးကျွန်တော်ကဆရာလေးရှေ့မိနောက်မိဆိုတော့ကျွန်တော်အရင်ဆုံးမေးချင်တာကဆရာတို့ရင်ဖြတ်တန်းခဲ့တဲ့ကြုံခဲ့တဲ့ဒီရိုးရာကြံကအခုအချိန်ခါမှာဖြစ်နေတဲ့အချိန်နေနဲ့ပြောင်းသွားပြီဆိုရင်ဘာအချက်တွေကအဓိကပြောင်းသွားတယ်လို့ဆရာအနေနဲ့ထောက်ပြချင်ပါလားခင်ဗျာ
ဟုတ်ပါခင်ဗျာတကယ်တော့တချမ်းဆိုတာကတော့မြမာရီရဲ့နှစ်တကူအခါသမယမှာနှစ်အောင်ကအမြင့်ကြီးတွေကိုအဒါရီနဲ့စေချောတန့်စင်ပြီးနှစ်တင်မှာပေါင်းမွန်နဲ့မင်္ဂလာရှိတဲ့တော့တိုးတက်တဲ့ကျော်ရှင်ပွဲကိုညှော်လင့်ရတဲ့အကူအကြောင်းပါပဲဗျာဒါကြောင့်မို့တချမ်းရောက်ပြီဆိုရင်မင်္ဂလာရှိတဲ့အပြုမူပဲပြုမူကြတာပါခင်ဗျာအဲ့ဒါကျွန်တော်တို့တချမ်းနားနီးလာပြီဆိုရင်သိဉံလေးတုတ်ချူးစော်သွေးအေးအေးညင်းညင်းဒီဓာတ်တွေဆောင်ချင်းလို့ပင်လို့ဆရာမျိုးမှန်ကြီးရေးဆက်တယ်လို့ပါပဲဒီဓာတ်တန်တွေလွှမ်းစီရမယ်ဘယ်လိုဒီဓာတ်တန်တွေလဲကျောင်းတွဲသူရှင်နှွေရင်းငါပေါ်သွင်းငင်တကြံမာလာပေါ်ဆွေပြောစီခြင်းအဲ့တော့တကြံမာစင်နှွေတဲ့သူတိုင်းမင်္ဂလာရှိတဲ့အတန်တွေမင်္ဂလာရှိတဲ့အပြုအမူတွေကိုကြားကျင်တဲ့အတွက်တကြံမာမင်္ဂလာရှိတဲ့ပိစာတွေကြီးကြတာပါခင်ဗျာဒါကြောင့်မို့တရားနဲ့တရားအတားရင်နဲ့လာအင်းမြစီရာနဲ့အတူအမှုပညာတွေအတူနဲ့တူကြီးနူးစေချင်တာပါဒါကြောင့်မို့တကြံမဲတွေမှာပါစီဒီမမျိုးမှာပြည်လျမ်းလို့တာဝင်ငန်းမျိုးမှာလာပြီလေဆိုတဲ့တချင်းမျိုးနဲ့ပြုံမှုကြတဲ့အစင်လာပါကျွန်တော်တို့ရဲ့ဒီသေးတဲ့တို့ရာဟုတ်ကဲ့ပါနော
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်နောက်ပိုင်းမှာဆရာဆက်ပြီးပါမယ်ဆရာကျွန်တော်ကိုနေဖုံးလက်ကိုနောက်လီလိုက်မို့တင်ညပါလေကိုနေဖုံးလက်ကြားပါလားခင်ဗျာ
ဟုတ်ကြားပါလေ
ဟုတ်ကဲ့ခုနဆရာဆုငဲ့ပြောသွားပါလေဒီတကြံဆိုတာမြန်မာတို့ရဲ့မင်္ဂလာအတန်းစပြီးတော့ဟောဖြစ်တဲ့နှစ်သစ်ပေါ့နော်အဲ့တော့အခုနောက်ပိုင်းကိုနေဖုံးလက်တို့လူငယ်တွေကြုံတွေ့ရတဲ့တကြံနဲ့ပတ်သက်လို့ကိုနေဖုံးလက်တကြံရဲ့နှစ်သာရလို့ပြောမယ်ဆိုရင်ကိုနေဖုံးလက်ဘာများပြောချင်ပါလဲခင်ဗျာ
ခုနဆရာပြောသွားလို့ပဲပေါ့နော်ကျွန်တော်ဒီနှစ်သစ်ကူရယ်ပေါ့နော်အဲ့နှစ်သစ်ကူရယ်ဆိုတဲ့အခါမှာကျွန်တော်တို့ဒီဟိုအတာရည်နဲ့ပေါ့နော်ကျွန်တော်တို့ဒီနှဟောင်းအနှစ်ကြီးတွေဖေးကြောရယ်ပေါ့နော်ဒီဟာကတော့ဒါတကယ်အနှစ်သာရပေါ့ဒါမှမဟုတ်လေအဲ့ရေကျင်းမှုလို့ပြောရတဲ့ကောင်ကကျွန်တော်ကတော့2မျိုးပေါ့နော်ကျွန်တော်ပုံသဏ္ဍာန်နဲ့ကျွန်တော်အနှစ်သာရဆိုတဲ့ဟာတော့နည်းနည်းတော့အဲ့နှစ်ခုတော့စဉ်းစားဖို့လုပ်မယ်ထင်တယ်ကတချို့ပုံသဏ္ဍာန်တွေကြတော့နည်းနည်းတော့ဟိုလိုက်ပြောင်းမယ်လို့ကျွန်တော်ထင်တာပဲလေဘာဖြစ်လို့လဲဆိုတော့အရင်တုန်းကအချိန်တကာတော့ဒါအတားရင်နဲ့သေးရတော့မှန်တယ်ဒါမှမဟုတ်လေကျွန်တော်ဖလားထဲမှာအဲရေထည့်ပြီးတော့ကျွန်တော်တို့တပြေကနဲ့ပတ်တာမျိုးကနေတပြေပြင်းနဲ့အခွက်နဲ့ပတ်တယ်အဲ့အရာတွေမှဆင်းပိုင်းနဲ့ထိုးတယ်ဆိုတဲ့ပုံစံမျိုးတွေပေါ့နော်တပြေပြင်းနဲ့အဲ့ပုံတယ်မိုင်းဆိုင်တာတွေကတော့နည်းနည်းတော့ဟိုကျွန်တော်ထင်တယ်ကရွေးမယ်လို့တော့ကျွန်တော်ကထင်တယ်ဒါပေမဲ့ကျွန်တော်တို့ဖရီထားမှာတော့ကျွန်တော်အနှစ်သာရပိုင်းတွေကရွေးမသွားဘူးပေါ့နော်အဲ့တော့တကယ်တကြံရဲ့အနှစ်သာရတွေကရွေးပြီးတော့ကျွန်တော်မင်္ဂလာရှိတဲ့ကိစ္စတွေလောက်တော့မျိုးမဟုတ်တော့ဘဲနဲ့ကျွန်တော်တို့အမင်္ဂလာကိစ္စတွေများလာမယ်အမှုရည်တွေရက်တွေတော့သားတွေများလာမယ်မင်္ဂလာဆိုလည်းအဲ့လိုမျိုးဆက်စည်းတဲ့ပုံစံမျိုးတွေဖြစ်လာမယ်ဆိုတော့အဲ့လိုအနှစ်သာရပိုင်းတွေဟာထပ်ပြီးတော့ရွေးလာမယ်ဆိုတော့ဒါတကြံရဲ့ပုံစံကြီးကတစ်ပြေးချင်းနဲ့ကျွန်တော်တို့ပြတ်သွားမယ်နေသားမရှိတာပေါ့နော်ဒါကတစ်ပိုင်းမှာနောက်တစ်ခုကကျွန်တော်တို့ဒီကြံနဲ့ပတ်သက်ပြီးပြောရရင်လည်းကျွန်တော်ကတန်ကျက်ပေါ့နော်တန်ကျက်ဆိုတာလည်းကျွန်တော်တို့မဖြစ်မနေထည့်ပြောရမှာတင်ဒါလေးဆိုရင်ဒီချိန်တစ်ခါတော့ဒါအစိုးရကဖိတ်ထားတဲ့ကြောင့်ကိုကြံကကျန်မှာတန်ကျက်ဆိုတာပျောက်သွားခဲ့ဘူးလေအခုတော့ဒီတန်ကျက်ဆိုတဲ့ဟာလေးကိုပြန်ပေါ်လာတယ်ပေါ့အဲ့တော့ရွှေ့တော့ရွှေ့နေတာပဲကျွန်တော်တို့အာကောင်းရအောင်နေစိုးရရရှိလို့စ ိုးရအောင်ဒီတချို့ဟာလေးပြန်ပေါ်လာပြီးတော့ကောင်းလာလေးလည်းရှိရတယ်ကျွန်တော်တို့မြင
်ဟုတ်ကဲ့ကျွန်တော်အဲ့မှာတနည်းတစ်ခုမေးချင်ပါတယ်ကိုဘုံကိုနေဖုန်းလာခုနပြောသွားတဲ့အချိန်မှာနှစ်တာရအရာပေါ့နော်အဲ့တော့ခုနပြောတဲ့ခါမှာဒီနေ့လူငယ်တွေကြားထဲမှာကောတကြံကမင်္ဂလာဖြစ်ရှိတဲ့နှစ်သစ်ဖြစ်တယ်မင်္ဂလာအတန်းမင်္ဂလာအမြင်ဒါမျိုးတွေကြားရမယ်ဆိုတဲ့အနှစ်တာရလူငယ်တွေကြားထဲမှာအခုကောအနှစ်တာရရထဲထဲဝင်ဝင်သိနာလဲမှုရှိသီလားခင်ဗျာတကြံကာလတွေမှာ
အာကျွန်တော်ထင်တယ်အဲ့ဒါတော့ဗျလူငယ်တွေသိနာလဲမှုရှိရတော့လူငယ်တွေကိုဘယ်လိုမျိုးပညာပေးနေလဲပေါ့နော်လူငယ်တွေသိအောင်ပါလေလုပ်ပေးလဲဆိုတဲ့အပိုင်းကိုကျွန်တော်ပြောရမှာထင်တယ်ဘယ်သူကဒီတကြံနဲ့ပတ်သက်ပြီးဘယ်သူကအဲ့လိုမျိုးရှင်းပြနေလို့လဲပေါ့နော်အော်လူငယ်တွေလိုက်လေးတာမှာမှန်တာပေါ့ဒါပေမဲ့လည်းတကယ်တော့ဒါအစိုးရမှာအများကြီးတာဝန်ရှိတာပေါ့ဒီဟာကစစ်စစ်ကြီးတခုကဘယ်လိုဘယ်လိုဖြစ်လာလဲအော်နေသားတွေကဘယ်လိုရှိတယ်အော်ဒီမင်္ဂလာရှိတဲ့ကိစ္စတွေဘယ်လိုလုပ်ရမလဲဆိုတော့ဒီအစိုးရကအတိဒီလူလူကိုကျွန်တော်ဒီလိုမျိုးအတိတရားတခုပေါ့နော်ဆက်ပေးတဲ့ပုံစံမျိုးတွေကျွန်တော်တို့အစိုးရဘက်ကတော်တော်လေးအားနည်းတယ်ထင်ပါတယ်เนาะအဲ့တော့ဟိုအစိုးရမှာပို့ပြီးတော့ဟိုပေါ့နော်တိတိကျကျပြောရရင်တော့ပြန်ကြားရေးဌာနပေါ့ဗျာပြန်ပြန်ကြားရေးကိုပြန်ကြားရေးဝန်ကြီးဌာနပညာရေးဝန်ကြီးဌာနပေါ့နော်ဒီနေရာတွေကဒီဒီလူလူကိုကျွန်တော်မှန်ကန်တဲ့အသိဉာဏ်တွေပေးရနေမှာတော်တော်လေးအားနဲ့ကတွေ့ရတော့လူငယ်တွေမှာလည်းကြံဆိုရင်ပါလဲဆိုတော့သိရသိမှုကတော်တော်လေးအားနဲ့ပါ
ဟုတ်ကဲ့ကျွန်တော်ဆရာဆုငက်ကူပဲမိကျင်ပါတယ်ခုနကိုတင်ကိုနေဖုံးလက်ပြောသွားတဲ့အခါမှာလူငယ်တွေကြားထဲမှာခုနောက်ပိုင်းတကြံဆိုတဲ့နှစ်သာရကိုနားလည်သိရှိမှုအားနဲ့ရဆိုတော့ဆရာအနေနဲ့ရောဘယ်လိုယူဆပါလဲခင်ဗျာ
မှန်ပါတယ်ဟိုကိုနေဖုံးလက်ပြောသွားတဲ့ဟာလေးကောင်းပါတယ်အဲ့တော့အရင်ကကျွန်တော်တို့ဟိုလာတခြားလုံးတကြံကိုဆင်နွှဲတဲ့အခါမှာဟိုအဖွဲ့စည်းသဘောပေါ်ပါတယ်ခင်ဗျာဥမာကျွန်တော်တို့ဟလာတကြံမှာဆိုရင်ခုနဟလာကျွန်တော်တို့မန္တလေးမှာဆိုရင်အလှပြရင်တွေထွက်မယ်နောက်တစ်ခါအောက်ကအဲ့ခံအောက်တန်းကျတဲ့နေထွက်မယ်เนาะအဲ့တော့လူလူသဘောဆောင်ပြီးတော့ကိုစီကိုစီလွတ်လပ်စွာနဲ့အသင်းအဖွဲ့တွေဖွဲ့နိုင်တယ်เนาะအဲ့တော့အသင်းအဖွဲ့တွေဖွဲ့တဲ့အခါမှာအသင်းဖွဲ့ရဲ့ဟလာစီရင်စီကံเนาะတဦးနဲ့တဦးအပြန်လန်လေးစားမှုเนาะဒီလိုတွေအချင်းအချောင်းတွေရှိပါတယ်အဲ့တော့ကိုပိုင်ကိုအမှုပညာကိုဖန်တီးဆိုင်မှုစွမ်းအားတွေလည်းရှိပါတယ်တချင်းဆက်တတ်တဲ့သူကတချင်းတွေဆက်တယ်တန်ကြက်ဆက်တဲ့သူကတန်ကြက်တွေဆက်တယ
်။အာဆရာဆရာဆုငယ်ကျွန်တော်တို့တော့ရှင်တချို့ကိုကျွန်တော်လှည့်ပေးချင်ပါလေ။အဲ့တော့ကျွန်တော်ဒီလိုင်းပေါ်မှာအခုမခိုင်ခိုင်လက်ရှိမလားမသိဘူး။ကြားပါလားခင်ဗျ။အာ
ဟုတ်ကဲ့ကြားပါ
ဟုတ်ကဲ့ခုနသူတို့ဆွေးနွေးတော့ကြားမိပါမယ်။မခိုင်ခိုင်လက်ရဲ့အမြင်လူငယ်တူရဲ့အမြင်လည်းသိချင်ပါလေ။တကြံကတကယ်ပဲနှစ်သာရလူငယ်တွေကြားထဲမှာပျောက်နေပြီလားမခိုင်ခိုင်လက်ကိုယ်တိုင်ရောဘယ်လိုယူဆပါလဲ။
အာဒီညာရဲ့အနှစ်သာရကတော့ပျောက်နေပြီလို့ပဲပြောရမှာပေါ့နော်အရင်လိုပုံစံမျိုးကတော့မဟုတ်တော့ဘူးညီမတို့လည်းလူငယ်ဆိုတော့တကြံလဲပါတယ်တကြံကတော့ပြီးခဲ့တဲ့လွန်ခဲ့တဲ့9နှစ်လောက်ကထိတော့တကြံလဲပါတယ်ရှင်အဲပြီးခဲ့တဲ့နှစ်တွေကတော့ညီမကတော့တကြံမလဲဘဲနဲ့ခီးထွက်ဖြစ်ပါတယ်ပြင်ဦးလွင်တို့မန္တလေးတို့မှာသွားနေဖြစ်ပါတယ်တကြံကိုအရင်တော့ကားနဲ့လဲပြီးမဲ့နောက်ပိုင်းကျတော့အန်ရဲများတာကတကြံနောက်ပြီးတော့ရှိပတ်တဲ့အနေထားတွေကတချို့လူငယ်တွေဆိုရင်လည်းစစောဝါရရင်ရှင်းဆိုင်လေးတွေရှိတဲ့အခါကျတော့ဟိုကိုယ်ကားပေါ်မှာပါလာတဲ့ကိုယ့်အကိုကြီးကိုယ့်မောင်လေးနဲ့ဟိုရှင်ဖြစ်တာမျိုးစကားများတာမျိုးတွေဖြစ်ပေါ်လာမှာဆိုတော့နောက်ပိုင်းတော့တကြံတော့တိတ်မလဲဖြစ်ပါဘူးရှင်။တကြံမလဲဖြစ်တာဆိုလို့ရှင်၄နှစ်၅နှစ်လောက်ရှိပါပြီဟုတ်ကဲ
့။မခင်ငယ်လက်ကဘလူးယူဆပါလေတကြံဟာတကြံနဲ့ပတ်သက်လို့ကိုနားလေထားတော့တကြံဆိုတာဘလူးသဘောမျိုးလဲ
။အာတကြံဆိုတာကတော့ဘလို့တဘောမျိုးလဲဆိုတော့တချင်းဆိုတာအင်မတန်မဟိုနုလဲနုညံ့နဲ့အဲတချင်းရဲ့အနှစ်သာရအချင်းလဲအင်မတန်မကောင်းမွန်တယ်ဗမာရီရဲ့ရိုးရအဖြစ်ကြီးနေဆိုလို့ရှိရင်အင်မတန်မဟိုဒီတချင်းဆိုတဲ့အချိန်ကာလလေးကကောင်းခြင်းမင်္ဂလာတွေနဲ့ပြည့်စုံတဲ့အချိန်ကာလလို့တော့ညီမထင်ပါတယ်ဒီလိုအချိန်မှာကောင်းတဲ့ကုသိုလ်ကောင်းမှုတွေလည်းလူတိုင်းပြုကြတာပဲလေနှစ်စန်းတည်းနေမှာအာဒါဆိုလို့ရှိလို့ရှိလို့ရှိရင်ပေးတရားနာတယ်တော်ဝါရီအသက်ကိုလွတ်တယ်နောက်ပြီးတော့ဒီနှစ်တစ်နှစ်လုံးမှာကိုမကောင်းတာလုပ်ခဲ့တာတွေအကုန်လုံးတချင်းရင်းနဲ့ဆေးကြောမယ်ဆိုပြီးတော့အဲ့လိုစိတ်ကူးတွေနဲ့လည်းအကျိုးအကျအကျက်ပေါ့နော်အဲ့ဒီရက်ဒီမှာကုသိုလ်ကောင်းမှုတွေလုပ်ကြတယ်တယောက်နဲ့တယောက်ရေပက်ကြတယ်ရေပက်တဲ့အစင်လာလဲကောင်းပါတယ်ရေပက်တဲ့အစင်လာကတယောက်နဲ့တယောက်ရေပက်ဖြန်းလိုက်တယ်ဆိုတာကမကောင်းတဲ့အညစ်အကြေးတွေကင်းစင်သွားအောင်စိတ်တက်လူတက်နဲ့နှစ်တက်မှကြိုးဆိုရအောင်ဆိုတဲ့အဓိပ္ပာယ်နဲ့ဒါတချို့ဆင်နွှဲကြတာပေါ့ဒါအခုနောက်ပိုင်းကတော့ဟိုဥပမာကိုယ်ရဲ့မန်တက်တွေမှာဆိုလို့ရှိရင် TV မှာသာပြရနေတာမန်တက်တွေမှာအရက်တွေသာရောင်းမရောင်းရဘူးလို့ဒါပြောတာမန်တက်ပေါ်မှာနေအရက်တွေသာတွေကိုဟိုပေါပေါတီတီရနေနိုင်တာပဲလေဟိုသူတို့ပြထားတဲ့စီကံချက်တွေသူတို့ထုတ်ထားတဲ့စီကံချက်တွေနဲ့တကယ်တမ်းနိုင်တာလားမနိုင်တာလားတကယ်တမ်းဖြစ်ပြနေတဲ့ပုံစံမျိုးတွေကိုဟိုအစိုးရလည်းသိတယ်နဲ့နိုင်ငံတော်လည်းသိတယ်နဲ့မန်တက်ထိုးရဆိုတဲ့ကောတကယ်မန်တက်အကြီးတွေဟာဘယ်သူတွေလုပ်တယ်ဘယ်သူတွေလုံနိုင်တယ်ဘယ်လိုအတိုင်းဝိုင်းတွေကလုံနိုင်တယ်ဆိုတာလည်းဟိုအကုန်လုံးသိကြပါပါတယ်အဲ့တော့ပြောတာတခြားလောက်တာတခြားပုံစံမျိုးတွေအများကြီးမြင်ရတာပေါ့နော်နောက်ပြီးတော့ဒီမန်တက်ပေါ်မှာပဲအကုန်လုံးအမျိုးသမီးလေးတွေပေါ့ဖီဖီရဲ့အများကြီးတွေ့ရတယ်ဟိုနောက်ဝတ်စားခြင်းမှုကအစဟိုတပြန်လဲတာကတော့ညီမလည်းလူငယ်ဆိုတော့စတင်တယ်အဲသူများနဲ့တန်းတူလှလှပပလေးလဲခြင်းတယ်လှလှပပကလုံလုံးချုံချုံတော့ဖြစ်ဖို့လိုရချင်ပါတယ်
အဲ့တော့တကြံထဲမှာလူငယ်တွေကအပျော်ပါပဲလားတခြားဒီခုနလူမှုရေးနယ်ပဲပတ်သက်ဖြစ်ဖြစ်ကောင်းတာလုပ်တဲ့လူငယ်တွေအတိုင်းဝိုင်းတွေကောမရှိတော့ဘူးလား
ရှိတယ်ကိုကောင်းတာလုပ်တဲ့လူငယ်အတိုင်းဝိုင်းလည်းရှိပါတယ်
ဒီကိစ္စနဲ့ပတ်သက်လို့ပဲကျွန်တော်ပြင်နိုင်ဆွေးနွေးသူတွေကိုပြန်မေးချင်ပါတယ်ခုနကကိုနေဖုံးလက်ပဲကျွန်တော်ပြန်ဖိတ်ခေါ်ချင်ပါတယ်ကိုနေဖုံးလက်ပြောသွားပါတယ်တကြံကလူငယ်တွေကြားထဲမှာနှစ်တာရရမသိတော့တဲ့ကိစ္စအစိုးရမှအများကြီးတာဝန်ရှိတယ်အစိုးရမှာပဲတာဝန်ရှိလားလားကျွန်တော်လူမှုပတ်ဝန်းကျင်မှာတော့တာဝန်မရှိဘူးလားခင်ဗျ
လူမှုဘဝဝင်ကလည်းတာဝန်ရှိပါတယ်။ဒါပေမဲ့အခုကျွန်တော်မြင်လာတော့တချို့ဒီလူမှုအဖွဲ့ကြီးတွေကဒါကိုတာဝန်ကိုတာဝန်ကိုယူပြီးတော့တချို့အနှစ်သာရပြန်ဖော်နေတာမျိုးပဲပေါ့နော်။ကျွန်တော်ဒီဟိုပါဆိုရင်လည်းဒီတန်ကျက်ဆိုရင်ကျွန်တော်လူမှုခြေမှုအဖွဲ့ကြီးတွေကနေပြီးတော့အခုပြန်ဖော်လာရရှိတယ်
။ကျွန်တော်ဆရာဆုငယ်ကရှိပါလားခင်ဗျာလေလိုင်းပေါ်မှာ
။ရှိပါတယ်ခင်ဗျ
ာ။ဟုတ်ကဲ့ဆရာဆုငယ်ခုနသူဆွေးနွေးသွားတဲ့အထက်မှာလည်းပါပါတယ်။ကျွန်တော်အဓိကမိချင်တာဒီကိစ္စတကြံမှာခုနတိုးပြက်မှုဖြစ်လာတဲ့အခြေအနေမျိုးတွေကလူငယ်တွေကိုပဲအပြစ်တင်ရမှာတခြားအခြေအနေတွေရောဆရာပါပြောချင်ပါလေ။
အဲမမလေးခင်ဗျအဓိကတော့သူနိုင်ငံရေးရှင်နေပါပဲ။ဘာဖြစ်လာလဲဆိုတော့အရင်ကတရားကခုနကကျွန်တော်ပြောလို့ပါပဲလူလူပညာဤလူတရားအားလုံးဟလာညီလူများသူဇီးစကအကုန်ချပွားစွာနဲ့ပါဝင်ဆင်နွှဲနိုင်နေပေါ့ဗျာ။အခုနောက်ပိုင်းကျတော့တရားမှာလေစီဝါရေးသဘောဆောင်သွားပြီ။အဲမန္တပ်ထောင်နေဆိုတဲ့လူကလေစီဝါရေးရာထောင်နေ။ဒီခါမန္တပ်ပေါ်မှာဟလာဟိုတက်ပြီးတော့ပြီးတဲ့မှုတ်တဲ့သူတွေသူတွေကလည်းစီဝါရေးသဘောပဲဖြစ်သွားပြီ။တလားသူတွေဒီမလက်ပေါ်မှာတက်ရေးပက်တဲ့သူကလည်းငါလည်းငါးလောင်းပေးပက်တယ်တပိမ့်ပေးပက်တယ်ဆိုတဲ့သဘောတွေဖြစ်သွားပြီ။အားလုံးကကိုစီကိုစီကိုချိုးစီဝါတွေနဲ့ပဲဖြစ်သွားကြတယ်။အဲ့ဒီကိုချိုးစီဝါအတ္တနဲ့ပဲဟလာရသမျှအခွင့်အရေးကိုယူကြတာမျိုးဖြစ်သွားတာပါ။ခုနပြောသလိုအဖွဲ့အစည်းစိတ်ဓာတ်မျိုးသမ္မကစိတ်ဓာတ်မျိုးမရှိကြတော့ပါဘူး။နောက်တစ်ခါခုနပြောသလိုကျွန်တော်တို့ဒီတူးချင်းစီရဲ့အမှုပညာဖန်တီးမှုတွေနော်လူတိုင်းလွတ်လပ်စွာအမှုပညာဖန်တီးမှုတွေလည်းမရှိတော့ပါဘူး။အဲ့တော့ဟလာဒီကျွန်တော်တို့အားလုံးဟာကြောညာတဘောစီဝါတဘောစီဝါရီတဘောဖြစ်သွားပါတယ်။ဒါတကြမ်းမှာအထင်ကြီးဖြစ်တဲ့မန္တလေးလိုနေရာမျိုးဆိုရင်ကိုဘာတိတာသွားလဲဆိုတော့ပုဂ္ဂလိကအဖွဲ့အစည်းတွေကမရှိတဲ့လောက်ဖြစ်သွားပြီးတော့ဟလာအားလုံးဟာကုမ္ပဏီတွေနဲ့စီဝါရီသမားတွေရဲ့မန်တပ်တွေပဲဖြစ်သွားတာပါ။ရှားရှားပါးပါးမျိုးမလိုတသိန်းမျိုးပဲချမ်းရတာကိုမနေ့ရုံးကန်ပြီးတော့နေကြရပါတယ်ခင်ဗျ။အဲ့တော့အားလုံးဟာစီဝါရီနဲ့ပဲပတ်သက်နေတဲ့အတွေ့အတ္တတွေပဲကြီးစိုးနေတဲ့တကြမ်းဖြစ်သွားပါတယ်။အဲ့တော့ထိမ့်သိမ့်မှုအပိုင်းနေနေရလေခုနကကိုနေဖုံးလက်ပြောသလိုပါပဲအရင်ကကျွန်တော်တို့မန္တလေးလိုနေရာမျိုးမှာဆိုရင်ရိုးရတကြံကော်မတီဆိုတာဟာမျိုးမိမျိုးဖတွေနဲ့ပညာရှင်တွေနဲ့ဟိုလာဦးစီးပြီးတော့ဖွဲ့ပြီးတော့เนาะကျွန်တော်တို့မဆလခင့်လိုတာမျိုးတောင်မှဒီလိုထိမ့်နိုင်ကြောင်းနိုင်ပါတယ်အခုဟာကြတော့မဟုတ်တော့ပါဘူးခင်ဗျအာဏာပိုင်အဖွဲ့အစည်းကပဲဟိုလာဥဆောင်ပြီးတော့သူတို့စိတ်ကြိုက်သဘောမျိုးတကြံကိုဟိုလာဆောင်ရွက်ကြတာမျိုးတွေဖြစ်လာပါတယ်အဲ့တော့ဒါတွေဟာဟိုလာဟိုကျွန်တော်တို့ဟိုလာဟိုအအစိုးရအပါဝင်လူမှုအဖွဲ့အစည်းတွေအကုန်လုံးမှာတာဝန်ရှိတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျ
ဟုတ်ကဲ့ကိုနေဖုံးလက်လီလိုင်းပေါ်ရောက်ပြန်ရောက်လာပါပြီကိုနေဖုံးလက်ကြားပါလားခင်ဗျဟု
တ်ကြားပါတယ်
ဟုတ်ကဲ့ခုနဆရာပြောသွားတဲ့အထက်မှာပါပါတယ်လက်ရှိတကြံဟာစီဝေးတကြံဖြစ်နေရဲဆိုတာတော်များများလေးဝေဖန်နေကြတော့ခင်ဗျအဲ့အခြေအနေနဲ့ပတ်သက်လို့ကိုကိုဖုံးနေဖုံးလက်ဗာများမှတ်ချက်ပေးလို့ပါလေဒီကိစ္စနဲ့ပတ်သက်လို့တကယ်ကြော်လာနိုင်မယ့်အဖြေရောရှိပါရဲ့လား
အာဟုတ်တယ်အခုကအဲ့လိုမျိုးပေါ့နော်စီးပွားရေးပုံစံမျိုးလောက်လာကြတာပဲမန်ဒက်တွေဆောက်တယ်ကန်ထရက်ဆောက်တယ်ဒီရက်ကမှဒီကနေပြီးပတ်စံဘယ်လောက်ပြန်ရလဲပေါ့အော်ငွေမျက်နှာပဲကြည့်ရတဲ့အခါကျတော့ဗျာဒီမန်နက်စီကားဖို့ပဲမန်နက်စီကားဖို့ဆိုတဲ့ဟာတခုနော်ပတ်စံလူမျက်နှာလာဖို့ဆိုတာတခုအဲ့ဒါပဲကြည့်ပြီးတော့ဂျန်နက်ကိစ္စတွေကဘာမှဂရုမစိုက်တော့ဘူးလေဘာမှဂရုမစိုက်ဘူးနဲ့ဒီမန်နက်ပေါ်မှာအရက်ဒေတာတောက်စားတွေမှုတွေသုံးတာတွေပါဒါတွေနဲ့ပတ်သက်ပြီးတော့သူကဘာမှမစဉ်းစားရတာကြီးပေါ့နော်နောက်တစ်ခုကကျွန်တော်တခုထပ်ဖြည့်ပြောနေတာကစီးကားပိုင်းပေါ့နော်စီးကားဆိုတော့ကျွန်တော်ကဒီအခုလည်းကျွန်တော် TV ရှေ့မှာကျွန်တော်ထိုင်နေတာတချို့စီးကားနေရလေတိတ်ပြီးတော့ဟိုအဆင်မပြေတဲ့ဟာမျိုးကြီးပေါ့နော်ဟိုနိုင်ငံတကာအလံလေးအထောင်မှုဆိုတာမျိုးရယ်နောက်ပြီးတော့အညာဖုံးမဆုတ်ဖို့ဆိုတာမျိုးရယ်အဲဒီလိုမျိုးကြီးဟိုစီကန်းတွေကသိအစင်မသေးတဲ့စီကန်းမျိုးတွေကျွန်တော်တို့အစိုးရကနေပြီးထုတ်တာတွေ့ရတယ်ကအဲ့တော့ဒီလိုမျိုးစီကန်းတွေထုတ်နေပြီးတော့ခုနကညီမငယ်ပြောသွားလို့ပဲစီကန်းထုတ်တာကတပိုင်းတည်းလားဟိုကဟိုကမန်နက်ပေါ်မှာတစ်ချင်တိုင်းဖြစ်နေတယ်ဆိုတာမျိုးတွေလည်းထပ်တွေ့နေရအဲ့တော့ကျွန်တော်ကဖြစ်နေတာလေဒီတကြံနဲ့ပတ်သက်တဲ့အနှစ်သာရပေါ့နော်နောက်ပြီးတော့တကြံနဲ့ပတ်သက်ပြီးတော့လိုင်းနာတဲ့အချင်းဝိတွေကိုအဲ့လိုမျိုးအမိန်တွေပေးစီကန်းတွေထုတ်တာမျိုးမဟုတ်ဘဲနဲ့အကြောက်တရားနဲ့ထိန်းကုတ်တာမဟုတ်ဘဲနဲ့အတိတရားနဲ့ထိန်းကုတ်တဲ့ပုံစံမျိုးပေါ့နော်ဒီလူလူဂျင်းတဲ့ကိုဒီအတိတရားထည့်ပေးတဲ့ပုံစံမျိုးတွေကိုဒါအစိုးရတည့်ရနေတယ်များများချင်းသုံးသင့်တယ်လို့ကျွန်တော်ယူဆပါတယ်အဲ့
တော့လူမှုပတ်ဝန်းကျင်လူမှုအဖွဲ့အစည်းတွေကောဒီကိစ္စကိုဘာတွေလုပ်တင်လဲ
လူမှုအဖွဲ့အစည်းတွေကလည်းကတော့ပြောလို့ပြန်ဖော်ထုတ်ရမှာဟောကကောင်းတဲ့ကိစ္စတွေကျွန်တော်ပြန်ဖော်ထုတ်မယ်မကောင်းတဲ့ကိစ္စတွေကျွန်တော်တို့တဖြည်းဖြည်းနဲ့ပါလာအောင်လုပ်မယ်ပြီးတော့နောက်တစ်ခုကတချို့ရင်ကျင်းမှုတွေကတားဆီးခံနေရင်ကျွန်တော်တို့ကဟိုဟာဘယ်လိုပြောလို့အဲ့အဲ့ဖောင်းနဲ့ကတော့ကျွန်တော်ပထမဆုံးပြောရတဲ့ဖောင်းနဲ့အဆန်ပေါ့နော်ပုံစံနဲ့နှစ်တာရမှာကျွန်တော်ပုံစံတွေကိုတော့လိုက်ပြီးတော့ဟိုဟာတိတ်ဟိုဟာပြောမနေပါနဲ့တကယ်နှစ်တာတော့ကျွန်တော်ဥတည်ပြီးတော့အချို့ပုံစံအနေကြတော့လူငယ်တွေကိုလေပုံစံကိုအတင်းလိုက်ပြောနေတဲ့အခါမှာကျွန်တော်တို့ကနှစ်တာပိုင်းပြောအားနေသွားမျိုးဖြစ်တယ်တကယ်ဟောတချို့ရင်ကျင်းမှုတွေတားဆီးခံနေတော့ကျွန်တော်တို့ကဒီအနှစ်တာတော့ပဲအာရုံစိုက်ပြီးတော့ကျွန်တော်တို့ပြန်လဲထိမ့်သိမ်းတာမျိုးပြုနေတာမျိုးအဲ့ဒါမလုပ်ခြင်းနဲ့တကယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တော်ရရှင်တူအလှည့်ပေးခြင်းပါလေကိုနေကိုနေလင်းဦးကြားပါလားခင်ဗျာ
ကြားပါလေ
ဟုတ်ကဲ့ကိုနေဦးလင်းဦးဆွေးနွေးလို့ရပါလေခင်ဗျာ
ဟုတ်ကဲ့ကျွန်တော်အမြင်ကြတော့ခုနဟောပေါ့နော်ဟိုတာဝန်ခံဆွေးနွေးတဲ့လူမျိုးနဲ့ကွဲသွားတယ်ဗျဘယ်လိုကွဲလဲဆိုတဲ့အခါကျတော့ဟိုကျွန်တော်တို့ကခေပြောင်းပြီဗျအခုက liberalization ခေါ်ပါပေါ့နော်ဆိုလိုရတာပုံမှန်ပြီးတော့ပွင့်လင်းတဲ့ပုံစံဘက်ကိုကျွန်တော်တို့ကကြောင်းလာပြီဆိုတဲ့အခါကျတော့အရင်တုန်းကပုံစံနဲ့ဟိုးတုန်းကပုံစံနဲ့အတိုင်း conservative တိုင်းနဲ့ကျွန်တော်တို့တွားရင်တော့ယဉ်ကျေးမှုမှလည်းမရတော့ဘူးလို့ပဲကျွန်တော်တို့ထင်ပါတယ်ဗျာ။ဘာကြောင့်လဲဆိုတော့84ခုနှစ်လောက်ကျွန်တော်လူငယ်ပိုင်းပေါ့နော်ဖြစ်တဲ့အခါကျတော့ကျွန်တော်တို့ခင်မှာကျတော့တန်းတိုင်းတို့ဟုတ်လား။တော့တကယ်စတူဒီယိုဆိုကြော်တွေစပြီးတော့ထုံးကားကကအချိန်ပေါ့ကျွန်တော်တို့လည်းအဲ့ဒီအခေတ်ကဆိုအစိုးရကလည်းပြောတာပေါ့ဗျာအနောက်တောင်ယဉ်ကျေးမှုဘာညာကွိကွာပေါ့ဒါပေမဲ့လည်း84ခုနှစ်အလားရွေးကောက်ပွဲမှာကြတော့အလားအောင်ကိုလတ်တို့ကမဲုံမဲုံဆိုတဲ့စတူဒီယိုတင်းနဲ့လူတိအောင်လှုပ်လိုက်တဲ့အခါကျတော့ဒီနေ့တည်းလူငယ်တွေလောကမှာစတူဒီယိုယဉ်ကျေးမှုဆိုတာရှိနေတာပဲသို့တော့ကျွန်တော်မလေးရှားမှာမနေ့တနေ့ကပဲကျွန်တော်တပည့်တယောက်နဲ့အတူနေတဲ့အခါကျတော့ဒီနေ့တည်းသူဘာကိုတချင်းကိုနားထောင်နေလဲဆိုတော့တော့တုံးလေးသိမ့်ငံသချင်းလိုပါမျိုးပဲယဉ်ကျေးမှုရှိတဲ့မြမယဉ်ကျေးမှုလို့ပြောတဲ့ကွန်ဆာဗေးတီတိုက်သချင်းတွေကိုပဲနားထောင်နေတော့မှာပဲကျွန်တော်တို့တိုင်းပြည်မှာတကယ့်ကိုရုတကယ့်ခိုင်အခန့်ခိုင်မာပြီးတဲ့ယဉ်ကျေးမှုရှိတယ်ဆိုတဲ့အခါကျတော့လွယ်လွယ်ကူကူနဲ့တော့တခြားနိုင်ငံယဉ်ကျေးမှုကလွှမ်းမိုးမသွားဘူးပေါ့လို့လို့ပဲကျွန်တော်လည်းမြင်ပါတယ်သူပြောတဲ့သဘောတရားကလည်းဒီသဘောတရားပါပဲကျွန်တော်တို့နိုင်ငံသားအပြင်ဘက်ကိုနေတဲ့အခါကျတော့ဒီနေ့ဆိုရင်ကြာရှင်ကူမှာဆိုလို့ရှိရင်ဘာကွန်လဲဆိုတော့ housemate ခေါ်ပါပေါ့နော်အိမ်ပေါ်လေးတွေအများကြီးတွေ့ရကျွန်တော်တို့ခင်လွန်ခဲ့တဲ့ဆယ်နှစ်ကျော်လောက်ကနေတုန်းကကျွန်တော်တို့ပစိုးအိမ်ကိုပစိုးတော်အိမ်ကိုအပြင်ဘက်ထွက်မွေရဲဘူးဒါကြောင့်လို့ဆိုတော့ဗမာဆိုကြီးအိမ်မှာကြတော့အခုကြတော့ရှင်းပြောသူတို့တွေထမင်းလေးတွေနဲ့တနခါပကွက်လေးတွေနဲ့မနေ့တနေ့ကလေးရင်းကြီးပေါ့နော်စင်ပါဝမ်းဟိုတကြံလောက်တယ်သူတို့ရှင်းပြောရင်ဗီဒီယိုရိုက်ပြီးတင်လိုက်တယ်သူတို့ယဉ်ကျေးမှုနဲ့သူတို့ထင်းကျုပ်ပြီးတော့မြမယဉ်ကျေးမှုစစ်စစ်အတိုင်းပဲလေလာဟိုလှုပ်ရှားနေတာပဲ
ကိုဆရာဆုငယ်ကိုနေလင်းဦးဆွေးနွေးတော့ကြားမယ်ထင်ပါတယ်ခင်ဗျာ तू ကတော့ခုနရှေးရိုးအခြေအနေတွေကအခြေအနေကြပြောင်းလာမှာပဲဆိုတဲ့အမြင်ပါကိုဆရာဆုငယ်ဒါနဲ့ပတ်သက်လို့ဗာပြမှတ်ချက်ပြီးလို့ပါလဲ
ဟုတ်ဒီအမြင်ကတော့အလုံးကျွန်တော်တို့ယဉ်ကျေးမှုပိုင်းဆိုင်ရာကိုသုံးသက်တဲ့အမြင်မှုလို့ကျွန်တော်တို့ပြောရမှာရှိပါဘူးသို့တော်လည်းပဲကျွန်တော်တို့ပြောနေတာဒီအကြံရဲ့ဂျီစီကြောင့်ဟာခစ်စစ်ကြောင့်မဟုတ်လို့ကျွန်တော်တို့ဟလာဟာတာခံရတဲ့ကြောင်းပြောနေတာပါခင်ဗျာเนาะအဲ့တော့ခစ်စနစ်ကြောင့်အဟာရခံရတဲ့ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဟာဒီနှစ်မန္တလေးလူနေရာမြို့မှာဆိုရင်เนาะဒီကျုံးပေးမှာမပွဲမရတဲ့အားလုံးကအော်နှလုံးနာနေကြတဲ့အတိုင်းသာဖြစ်လာတဲ့အတွဲဒီအားစုလူမှုဖွယ်စည်းတွေဥမာမိုင်းငန်းဆရာမျိုးဆရာဝန်များအသိမန္တလေးလူဟောဘယ်ကဒီဟာလားတိုင်းရင်းစစ်တပ်လိုလိုဟောခြားသောလူမှုအဖွဲ့အစည်းတွေဖွယ်စည်းတွေကများမတိုင်းရင်းပြီးကြတဲ့ရက်တွေမှာဒီရင်ကြီးတော့တကြံပုံစံနေကိုပိုင်အနေနဲ့ပဲခင်းချင်းပြီးတော့ကျွန်တော်တို့ဟလာရေကစားလာကြတာတွေလောက်လာပါပြီအဲ့တော့အစိုးရကဦးစီးလုပ်တဲ့တကြံနဲ့ပြည်သူလူထုကလုပ်တဲ့တကြံနဲ့ကွဲလာပါပြီတဖြည်းဖြည်းနဲ့နောက်ဒီလိုပို့ပြီးတော့ကွဲလာကြပါလိမ့်ဒါဆိုရင်တကြံရဲ့အနှစ်သာရဟာပို့ပြီးတော့ကျလာပါအဲ့တော့ကျွန်တော်တို့ကခေတ်နောက်ပြန်ဆွဲနေတာမဟုတ်ပါဘူးနော်ကျွန်တော်တို့တကြံဟာနော်ဟလာဟိုနေဖြစ်နေမြူမောင်ဝေကင်းကနေဒီမှာဟလာတူပို့ဆိုတဲ့ဒိုးချက်နဲ့ဆက်ဆက်တကြံလဲပြောင်းခဲ့ပါပြီတူပို့ဒိုးချက်ကနေပြီးတော့ဟလာဒီဘက်မှာဟလာကျွန်တော်တို့ဒီအမျိုးမျိုးနဲ့တကြံတွေလဲပြောင်းခဲ့ပါပြီဒါပေမဲ့ကျွန်တော်တို့ရင်ကျေးမှုကနေပါဟလာခုနလူမှုဝန်ကျင်ရဲ့ရင်ကျေးမှုနဲ့ဘယ်တော့မှမကင်းလွတ်ခဲ့ပါဘူးအခုဟာကလုံးဝကိုကျွန်တော်တို့တကြံရဲ့အနှစ်သာရအကြီးကိုဖြစ်စီပြီးတော့ဖြစ်လာတဲ့ကိစ္စမျိုးပြောနေကြရတာပါခင်ဗျာ
ဟုတ်ကဲ
့ဟလာဟိုကျွန်တော်ဆိုလိုသလိုပါပဲဟလာလွတ်လပ်ပွင့်လင်းလာတာနဲ့အပြပြည်သူလူထုဖန်တီးသောတကယ့်စစ်မှန်သောတကြံနဲ့အာဏာပိုင်နဲ့တော့ကျွန်တော်တို့ဒီစီးပွားရေးသမားတွေရဲ့တကြံဟာကွဲလာတော့မှာပါတဖြည်းဖြည်းကျွန်တော်တို့ဒါဟာကျွန်တော်တို့လုပ်ရမယ့်လုပ်ငန်းလို့ထင်ပါတယ
်ဟုတ်ကဲ့အခုနောက်ပိုင်းမှာနိုင်ငံရေးရတစုံတရာပွင့်လာတဲ့အခြေအနေမှာအရင်တော့ပိတ်ခံထားတဲ့အမှုပညာတွေအထူးဖြစ်တန်ကြပ်လိုဟာမျိုးပေါ့ဘလောက်ထိလွတ်လပ်ထုတ်ဖော်ခွင့်ရလာပါပြီလဲတကြံတွေမှာ
ဟုတ်ကဲ့ခင်ဗျကျွန်တော်တို့ထုတ်ဖော်ခွင့်ရလာပါပြီဆိုတော့ထုတ်ဖော်ခွင့်ဟာတော့ဟလာလွတ်လပ်စွာနဲ့ရာနှုန်းပြီးတော့မရသေးပါဘူး။เนาะဒီနှစ်မှာကိုပဲတန်ကြပ်တွေကိုတို့ဟလာဒီတကြံကော်မတီကိုတင်ပါဆိုပြီးတော့ရှိနေပါသေးတယ်။ဟလာတစ်ဖက်ကလည်းကျွန်တော်တို့ကျွန်တော်တို့မလုံနိုင်သေးတာပါပါတယ်။
။ဒါကြောင့်လည်းဆိုတော့အရင်ကအကြံပုံပြိုးခဲ့တယ်ဆိုတဲ့1960 90ဝန်းကျင်ကာလတွေတုန်းကရက်ကုတ်ထဲခေါင်းဆောင်သူတဦးအနေနဲ့အကြံတစ်ဖွဲ့ကိုထူထောင်နိုင်တဲ့အနေအထားရှိပါတယ်။ဒီနေ့ဖြစ်အနေအထားမျိုးကတော့သိရာချီကုံတဲ့အနေအထားမျိုးတော့အဲ့လိုမရှိသေးပါဘူး။အဲ့တော့အဲ့ဒီလိုဟိုလာအဖွဲ့အစည်းတွေပုဂ္ဂလိကတွေစီးပွားရေးမှာအကြံအဖွဲ့တွေဒီလိုရှိနေတဲ့ဆိုရင်တော့ဒီလိုမျိုးတွေရတဲ့အပွန်ကြီးလာမှာပါ။ဘာလို့ဒီဘောအရာကိုလဲကျွန်တော်တို့အဖွဲ့နိုင်တဲ့အတွက်ခုနကကျွန်တော်တင်ပြတဲ့ဟိုလာအသင်းအဖွဲ့လိုအမျိုးတွေတောင်မှတရက်တစ်မိနစ်စာလောက်ပဲဟိုလာစသည်တကြံလောက်ကိုလုံနိုင်သေးတာပါခင်ဗျ။
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တော့ရှင်တူဖိတ်ခေါ်ချင်ပါတယ်ကိုအင်းငင်းလင်းထင်ပါတယ်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဆွနေလို့ရပါတယ်ခင်ဗျာကျွန်တော်တို့ဒီကျွန်တော်ပြောတာကကိုအင်းငင်းလေးလူငယ်တယောက်အနေနဲ့လက်ရှိတကြံနဲ့ပတ်သက်လို့ခုနဆွနေသွားတာကြားမှာပါသုံးသက်ချက်တွေဒါနဲ့ပတ်သက်လို့ဗမာပြောလို့ပါလေ
ဟုတ်ကဲ့ဆရာဆူးနဲ့ပြောခဲ့တယ်လို့ပါတကြံဆိုတာဒီအသင်းဖွဲ့ပုံစံတက်မှတ်ကပုံစံနဲ့ကျွန်တော်တို့ဒါဟူရှိကလေးကကျင်းပါခဲ့တာဗောနောအမှုပညာကြီးတန်ဒီကြတယ်ဖော်ထုတ်ကြတယ်ဒီကောင်းတဲ့အစင်လာတွေအများကြီးရှိတယ်ဒါပေမဲ့ဒီရှေ့ဆိုးရခက်မှာစစ်ဆိုးရတကယ်မဟုတ်ပါဘူးကျွန်တော်တို့ပြည်လူလူရဲ့ကောင်းတဲ့စင်လာလေးကိုသူကကြောက်အောင်ပြက်အောင်အဲ့ဖြစ်ချင်နေရဲ့ဖြတ်ဖို့လုပ်နေရပါတော့ဒါကြောင့်မို့တာဒီတန်ကျဲလူဟာမျိုးကိုပိတ်တယ်ဒီလိုစွတ်စွတ်ဖွဲ့ဖွဲ့ပေါ့တတိုင်းပြည်လုံးကနေတဘောနဲ့တူညီသွားနေပြည်လူလူတွေကကျင်းပါတဲ့တချင်အောင်ပုံမှန်ပြက်အောင်ဖြစ်တယ်လို့ကျွန်တော်အထင်ပါတယ်ဒါကြောင့်မို့တာဒီတချင်မှာဒီမြင့်သေးကဒီလိုလိုနဲ့เนี่ยยาวไอ้ผอกก้าวเว้นปีอ่ะดิรอบไปมาส่วนไอ้เย็ดตีอ่ะไม่เข้าเว้ยมุขิซีวาดิบาขึ้นอยู่เลยบ่ทีโลปันวินจินซู้ได้ปันวินจินนี่ก็พันธีอยู่แล้วตะแจงปုံเป็ดออกขึ้นเนี่ยแล้วเว้ยกูจนก็เนี่ยมาเลยเนี่ยโ
อเคครับโอเคกูยินดีเลยเจซูว่าจนกูเนพุ่นละกูแห่ไปจิมาเลยกูเนพุ่นละคุณน่ะจนทุกเมเจนน่ะก็อกุรอบไปเฉินนี่เปียงละได้ตะซงเดียวปุลิ้นละได้เฉินนี่มาจนตุยอ่ะละตมกอภเฝซีดินาวลุงเหงอภเฝซีดิตันแจอภเฝซีดิตรุลุลาจาเลยစိတ်ဝင်စားလာကြတယ်ဒါဟာအချင်းဒီခေါင်းဘက်ကိုတာဆူနေပြီလို့တော့ပြောလို့ရပါလား
ကောင်းပါတယ်အခုဒါဆိုတော့ဒီတက္ကတာဆိုလဲတန်ရည်တော့ပြီးရက်နှစ်ကထွက်ဒီနေ့လည်းထွက်မှာပေါ့နော်အခြားလဲတန်ရည်အဖွဲ့ဒါပြန်ပြီးတော့ပေါ်လာတယ်ရှိပါတယ်အဲ့တော့ဒီကိစ္စကဘာလဲဆိုတော့တတိယပြင်းတော့ကျွန်တော်ပြင်ရောအောင်ပါဗျအစိုးရကတော့ဒီဆက်အနာစင်စနစ်ကနေလာတဲ့အစိုးရဆိုတဲ့ကြောင့်လည်းအခုချိန်မှာတော့ခုနကပြောလို့တားတာမြစ်တာတားတားစီးတာပြိပင်တာတွေရောနည်းနည်းလေးတော့ရှိနေတော့ပါဒါပေမဲ့တတိယပြင်းနဲ့ကျွန်တော်တို့ဘက်မှာလည်းအဲ့လိုမျိုးဒီဆန်ကြတိုက်တဲ့သူတွေဘက်မှာလည်းအဲ့လိုမျိုးဝေဖန်တာနဲ့ပုတ်ခတ်တာနဲ့နည်းနည်းလေးမကွဲတာမျိုးတွေလည်းရှိသေးတာပေါ့ဒါတွေကတဖြည်းဖြည်းနဲ့အချင်းချင်းပဲအဖြည်းဖြည်းနဲ့ဒါတွေကျင့်ယူရင်းနဲ့ဒါဟိုပို့ပြီးတော့ကောင်းမွန်တဲ့အနေအထားတစ်ခုတဖြည်းဖြည်းနဲ့ရောက်လာမှုမယ်လို့ထင်တာပဲနောက်တစ်ခုဖြည့်ပြောချင်တာကကျွန်တော်တို့ကိုတားညုံတို့ဒီမီဒီယာအနေနဲ့လည်းနည်းနည်းတော့တာဝန်နည်းနည်းတော့ရှိမယ်ထင်တယ်ဗျာဘာလို့ဆိုတော့အခုလားတကြံသားနီးလာရောကျွန်တော်ကတော့ပြောလို့ပဲတချို့ကတကြံသားနီးလာလို့ဆိုပြီးတော့ဘုန်းကြီးဝိဇ္ဇာတွေရှိတယ်အခုရောဂီစကန်ဝင်လာရရှိတယ်။အဲအဲ့လိုမျိုးတွေရှိတယ်။အဲ့လိုပဲတကြံပြီးတဲ့အခါမှာလည်းဒီဆက်ဆန်းတရက်နေလို့နေတာအချိန်မျိုးတွေမှာကောင်းမှုကုသိုလ်တွေလုပ်ကြရရှိတယ်။ပြီးတော့အဲ့တကြံအတွင်းမှာလည်းလို့စတုတီစာကြေးရတယ်။ဆိုလိုတာကဗျာဟိုမီဒီယာတွေကဒီတကြံလို့ပြောရဒီမန်ဒဲဆောက်တာတွေပြန်လာအဲ့လိုမျိုးကြောကြပွားကြတာတွေဆိုတာကိုပဲကာဗာလုပ်ပြီးတော့ဂျန်နဲ့ကောင်းတဲ့အကွက်တွေကိုကာဗာလုပ်တာနည်းနည်းလေးများမြင်နေသလားပေါ့နော်။ကျွန်တော်ကတော့အဲ့လိုမျိုးလည်းနည်းနည်းတော့မြင်နေတဲ့ကြောင့်မို့ဂျန်နဲ့ကောင်းတာလေးတွေလည်းရှိပါတယ်။အဲ့ရှိတာလေအဲ့ကောင်းတဲ့ကြံရဲ့ကောင်းသောဒီလှုပ်ဆောင်မှုလေးတွေကိုလည်းဒီမီဒီယာအနေနဲ့နည်းနည်းလေးကာဗာလုပ်တင်တယ်လို့ကျွန်တော်တို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကိုနေဖုံးလိုက်ကုလို့ထောက်ပြတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဒိုင်းလီလိုက်အစီအစဉ်အချိန်လဲဆီသွားလို့ပါအပောင်းဝင်ဆွေးနွေးပြီးတဲ့အဓိကဆွေးနွေးပြီးတဲ့ဆရာဆူးငက်ကောကိုနေဖုံးလိုက်ကောကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့ရှင်အားလုံးလည်းကျေးဇူးတင်ပါတယ်ခင်ဗျာဒိုင်းလီလိုက်အစီအစဉ်ဒီမှာပဲကျွန်တော်ကွင့်ပြပါခင်ဗျာ
ဒါတော့ကိုသားညင်ဦးစီစဉ်ပြီးတော့ထုတ်လုပ်သူမတ်စုမှုနဲ့တူတင်ဆက်ပေးထားတဲ့စနေနေ့ညတရရည်လေးလိုင်းအစီအစဉ်ကိုပြန်လည်ပြီးတော့နားဆင်ကြရတာဖြစ်ပါတယ် VOE မြန်မာပိုင်းအစီအစဉ်ကနေတရရည်လေးလိုင်းအစီအစဉ်ကိုတရင်တစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်စနေနေ့ညပိုင်း9:00တကြိမ်နဲ့အင်္ဂါနေ့ညပိုင်း9:00တကြိမ်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းရဲ့အတန်လွှင့်ချက်တွေကိုရေဒီယိုကနေတဆင့်တရရည်နားဆင်နိုင်တယ်လို့ပဲ VOE ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ www.burmese.voanews.com မှာလည်းအတန်လွှင့်တဲ့အချိန်နဲ့တပြိုင်နက်တည်းတရရည်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့လာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဗာရီဆွေးနွေးကြမယ်ဆိုတဲ့အကြောင်းမိတ်ဆက်ပေးပါစေ
။ဒီနေ့ငယ်မှာဒီနေ့နောက်ပိုင်းကျင်းပမယ့်ရွေးကောက်ပွဲကိုတပိတ်မောက်တဲ့နီလန်းဟာအကောင်းဆုံးမဟုတ်ပေမဲ့ပြစ်ပယ်ထားလို့မရတဲ့နီလန်းတစ်ခုဖြစ်တယ်လို့ဒေါ်ဆန်းစုကြည်ကပြောထားပါတယ်။အဓိကတိုက်ခန့်ပါတီကြီးတစ်ခုဖြစ်တဲ့ NLD ပါတီအနေနဲ့တပိတ်မောက်တဲ့လမ်းနဲ့ရွေးကောက်ပွဲဝင်တဲ့လမ်းဘယ်လမ်းကိုပိုးပြီးရွေးချယ်တင်တယ်လဲဆိုတာခုလာမယ့်အင်္ဂါနေ့ညတရရည်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 0123923992 လေးစီကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနဲ့တော်လကောင်းအတန်ဖိုင်နဲ့တော်လကောင်း VO ရဲ့ email လေးစာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှိနေအားလုံးကိုဖိတ်ခေါ်ပါတယ်ညာ။
တရရဲ့လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့တိုက်တွန်းလိုပါတယ်ခင်ဗျာ VOA ကိုဝေဖန်အကြံပေးစာတွေနဲ့တူနားဆင်လို့ရတဲ့တိတိချင်းတွေအီးမေးလ်ကနေတောင်းဆိုပေးပို့လို့သူတွေအတွက် VOA ရဲ့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ညပိုင်း7နာရီကနေ7နာရီကျော်ဒီပြန်လည်ထုတ်လွှင့်ပေးမယ့်အစီအစဉ်ကိုနားဆင်ကြရင်တော့ကလိုင်းလမ်မီတန် 190 kHz 1505ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာအပတ်စဉ်အစီအစဉ်အားလုံးကိုInternet ဆာမျက်နှာမှာလည်းဖတ်လို့နားဆင်လို့ရပါတယ် website လိပ်စာကတော့ www.voanews.com ဖြစ်ပါတယ်ခင်ဗျာဝေဖန်အကြံပေးစာတွေနဲ့အတူ email နဲ့ paypal လူတွေအတွက် email လိပ်စာကတော့ bummies@voanews.com ဖြစ်ပါတယ် voa ကိုစာလိုက်ကတစ်ဆင့်ဝေဖန်အကြံပေးခြင်းနဲ့တခြင်းတောင်းဆိုခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်လိပ်စာက voa မြန်မာပိုင်းအစီအစဉ်စာလိုက်တက်တာအမှတ် 855 ဗဟုစာလိုက်ကြီးကာနာလန်ရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာပြည်ဦးမြန်မာပိုင်းအစီအစဉ်ရဲ့စနေနေ့မနက်ခင်းအစီအစဉ်ဒီမှာကြင်ပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်နဲ့ကျူဘာကြားတန်တမန်ဆက်ဆံရေးအပြည့်အဝပြန်ထူထောင်ဖို့လှုပ်ဆောင်နေကြတာနဲ့အမျှစနေနေ့ကသမ္မတနှစ်ဦးဆွေးနွေးပွဲဟာအလဲအပြောင်းတစ်ခုအဖြစ်စတက်ရောက်စေနိုင်တယ်လို့သမ္မတဥပမာကသတင်းထောက်တွေကိုပြောပါတယ်ကျူဘာနဲ့တရမန်ဆက်ဆံရေးပြန်ထူထောင်တာကိုအမေရိကန်နိုင်ငံသားအများအပြားကထောက်ခံထားကြပြီးကျူဘာလူလူကလည်းတကယ်ကျူဘာလူလူရဲ့တကယ်နဲ့ထောက်ခံမှုကိုလည်းရထားတယ်လို့သမ္မတဥပမာကပြောပါတယ်။ပနမားနိုင်ငံကအင်ရှင်ပြည်လက်ခံကျင်းပနေတဲ့အမေရိကတိုက်နိုင်ငံများထိပ်သီးအစည်းအဝေးပြင်ပမှာခေါင်းဆောင်တွေတွေ့ဆုံကြတာပါ။ဒါအပြင်နှစ်နိုင်ငံခေါင်းဆောင်တွေကြားနှစ်ပေါင်း90ကျော်အတွင်းပထမဆုံးအကြိမ်တရားဝင်တွေ့ဆုံတာဖြစ်ပါတယ်။အီဂျစ်နိုင်ငံမှာမတရားသိမ်းကြီးညာခံထားရတဲ့မွတ်စလင်ညီကိုတော်များအဖွဲ့ခေါင်းဆောင်မိုဟာမက်ဘာဒီနဲ့ဂျန်နဲ့လူ13ယောက်ကိုအကြမ်းဖက်လို့ရတွေလွန်ဆော်မှုနဲ့တရားရုံးတစ်ခုကနေပြီးတော့တည်တံချမှတ်လိုက်ပါတယ်။စစ်သွေးကြောအဖွဲ့ကိုထောက်ခံမှုနဲ့အမေရိကန်နိုင်ငံသားအီဂျစ်လူမျိုးမိုဟာမက်ဆူလ်တန်ကိုလည်းထောင်ဒဏ်တစ်သက်ချမှတ်လိုက်ပါတယ်။အခုလိုမိုဟာမက်ဆူလ်တန်ကိုထောင်ဒဏ်တစ်သက်ချမှတ်လိုက်တဲ့အပေါ်အတော်လေးစိတ်ပြက်မိတဲ့အကြောင်းနဲ့သူ့ရဲ့ကျန်းမာရေးနဲ့ထောင်ချခံရတဲ့အခြေအနေပေါ်စိုးရိမ်နေကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောပါတယ်။လီဘီးယားနိုင်ငံကမ်းခြေနဲ့29မိုင်အကွာလောက်မှာကျက်သိမ့်နေတဲ့ဆက်လီ30ပေါ်လိုက်ပါလာတဲ့ရွှေပြောင်းချီချနေထိုင်သူ1000နီးပါးကိုအီတလီရေတပ်နဲ့ကုန်တင်သင်္ဘောတွေကနေကယ်တင်ခဲ့ပါတယ်သူတို့ထဲကတယောက်ကတော့ကယ်ဆယ်သမားတွေဆက်လီနာမရောက်ခင်မှာပဲတည်ဆုံသွားပါတယ်ရွှေပြောင်းချီချနေထိုင်လောက်သူတွေစီကအရေးပေါ်အကူအညီတောက်ခံချက်ကိုတောက်ကြနေကရခဲ့ပြီးစနေနေ့အထိကယ်ဆယ်လုပ်ငန်းတွေလုပ်ခဲ့ကြပြီးတဲ့နောက်သူတို့ကိုလမ်ဘီဒူဆာကျွန်းစီပို့ဆောင်လိုက်ပါတယ်စနေနေ့အယုံတက်မှာလုပ်ခဲ့တဲ့ကယ်ဆယ်ရေးတွင်အသက်28နှစ်နဲ့40နှစ်အရွယ်အယ်ဘေးနီးယားနိုင်ငံသားနှစ်ဦးကိုသူတို့ဟာအမျိုးသမီး9ယောက်အပါအဝင်စီးရီးယားနဲ့ခတ်လူမျိုး38ဦးကိုဆက်လီနဲ့ခေါ်ဆောင်ပေးလာတဲ့လူမောင်ကိုသမားတွေဖြစ်ရဲကဖမ်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကအစ္စလမ်ဘော်ဒီအတိုက်ခံခေါင်းဆောင်မိုဟာမက်ကာမာရီဇမန်ကိုကြိုပေးကွပ်မျက်လိုက်ပါပြီ။1982ခုနှစ်ကပါကစ္စတန်ကနေခေါ်ထွက်ပြီးလွတ်လပ်ရေးရဖို့တိုက်ခိုက်ခဲ့တဲ့စစ်ပွဲအတွင်းကျူးလွန်ခဲ့တဲ့စစ်ရာဇဝတ်မှုတွေအတွက်အခုလိုကွပ်မျက်လိုက်တာပါ။စနေနေ့ညဒေသစံတော်ချိန်ည7:00နာရီခွဲမှာကြိုပေးကွပ်မျက်လိုက်တဲ့အကြောင်းဒါကာမြို့တော်ဗဟိုအချင်းထောင်ပြင်ပမှာအချင်းထောင်အကြီးတန်းတာဝန်ရှိသူဖော်မန်အာလီကသတင်းထောက်တွေကိုစနေနေ့မှာပြောပါတယ်ခင်ဗျာ။
နောက်ဆုံးရနိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာတွားခဲ့တာဖြစ်ပါရခင်ဗျာအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမန်နနာချမ်းဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့ 25 တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျွန်တော်ဆက်မိုးပါခင်ဗျာ
This program has come to you from the Voice of America, Washington.